to the Voice of America in Burmese.
မြန်မာပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်စက်တင်ဘာ23ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်းလွှင့်နေပါပြီခင်ဗျာ
မင်္ဂလာတော့ဆုမြတ်ပါပါရှင်မြန်မာနိုင်ငံမှာပြည်ရင်းစစ်ပွဲဖြစ်ပွားတဲ့အခြေအနေမရအောင်လို့အရေးတကြီးတားဆီးဆောင်ရွက်ဖို့လိုအပ်နေပြီလို့လူ့ခွေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာကိုဖြေရှင်းရေးဟာဘုံအစီအစဉ်ထဲမှာပါတဲ့နယ်လို့အင်ဒိုနီးရှားသမ္မတကလည်းကုလသမဂ္ဂထွေထွေညီလာခံမင်းခွန်းထဲမှာပြောကြားသွားပါတယ်။အမေရိကန်နိုင်ငံမှာတော့အသက်65နှစ်နဲ့အထက်တွေပြင်းထန်တဲ့ရောဂါခံစားနေရတဲ့သူတွေအားဖြင့်ကိုဗစ်ကာကွယ်ဆေးတက်တရတလုံးထိုးဖို့အတွက် FDA ကခွင့်ပြုလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဦးတင်မောင်သားနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီနေ့ကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့48ချိန်မြောက်စီဝေးအတွင်းမှာတော့
Myanmar's stability and path to democracy and prosperity have been sacrificed over these last months to advance the ambitions of a privileged and entrenched military
ကုလသမဂ္ဂလူ့ခွင့်မဟာမင်းကြီးမစ်ရှယ်ဘက်ရှလက်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမချခင်မှာနားဆင်ရမှာပါဒါပြင်တော့ဆန်းစုကြည်နဲ့စီးပွားရေးအကြံပေးရှောင်းထန်းတို့ကိုဆွဲထားတဲ့အမှုတွေကိုနေပြည်တော်မှာပြောင်းရွှေ့စစ်ဆေးခဲ့တဲ့အကြောင်းတခါကချင်းပြည်နယ်မှာ KIA ကချင်းလက်မြောက်ရေးတပ်မတော်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းအပါအဝင်ပြည်နိုင်ငံကဖွင့်မဲ့နေဆက်ကုံသွဲဂိတ်တစ်ခုနဲ့ပတ်သက်ပြီးတော့မြန်မာကုံသွဲတွေရဲ့သဘောထားတွေဘယ်လိုရှိလဲဆိုတာကိုလည်းတင်ပြသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့ဦးတင်မောင်သန်းတို့ကအကြေညာပေးมาဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲဖြစ်ပွားတဲ့အခြေအနေရောက်မသွားအောင်လို့အရေးတကြီးတားဆီးဆောင်ရွက်ဖို့လိုအပ်နေပြီးလူ့ခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောကြားလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့48ချိန်မြောက်စီအွေးမှာကော်မရှင်နာမင်းကြီးမစ်ရှယ်လက်ကမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေအစီရင်ခံစာတင်ပြစင်မှာပြောကြားခဲ့တာဖြစ်ပါတယ်
Disturbing trends suggest the alarming possibility of an escalating civil war. I urge action.by members of this council to actively support
the political process. လက်နက်ကိုင်ခုကစစ်ပွဲတွေပေါ်ပေါက်နေတာကနေမြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲကြီးဖြစ်လာနိုင်တဲ့စိုးရိမ်စရာအခြေအနေဖြစ်နေပြီလို့ပြောသွားတာဖြစ်ပါတယ်။ဒါကြောင့်ပြည်ထနာမှာပတ်သက်နေတဲ့ဂျာကာလာညီညွတ်ရေးအစိုးရ NUG အပါအဝင်အဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးနည်းလမ်းနဲ့ဖြေရှာရေးကိုလုံခြုံရေးကောင်စီအနေနဲ့တက်တက်ကြွကြွထောက်ခံပံ့ပိုးပါလို့သူကတိုက်တွန်းခဲ့ပါတယ်။အာဆီယံရဲ့ကြိုးပမ်းဆောင်ရွက်နေတဲ့ကိစ္စကိုလည်းဩစာညောင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအရေးပေါ်ဝိုင်းဝန်းဆောင်ရွက်ဖို့လိုအပ်တယ်လို့သူကပြောပါတယ်။ဆီယနာတိမ့်မှုအဆုံးသတ်ရင်းနဲ့အကြမ်းဖက်မှုတွေထိမနိုင်တိမ့်မရဖြစ်နေတာတွေကိုရပ်ဖို့အတွက်ဆွဲဆောင်တဲ့နီးတန်းခတ်တဲ့နီးတွေသုံးသင့်တယ်လို့ကော်မရှင်နာမင်းကြီးဘက်ရှလက်ကအကြံပြုပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ခွင့်ဆုံးရှုံးနေတာအပါအဝင်လူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေစိုးစိုးဝါးဝါးချိုးဖောက်ခံနေရတဲ့အခြေအနေတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာကိုလူ့ခွင့်ရေးကောင်စီကိုသူကဒီကနေ့တင်ပြခဲ့တာဖြစ်ပါတယ်။ဆီယနာတိမ့်ပြီးချိန်ကနေဇူလိုင်လတည်းအထိအခြေအနေကိုတင်ပြတဲ့အစီရင်ခံစာထဲမှာစစ်တပ်ကလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေစစ်ရာဇဝဲမှုတွေကျူးလွန်ရာရောက်တယ်လို့ပြောနိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်။အခြေခံအခွင့်အရေးတွေအကြီးအကျယ်ဖိနှိပ်ခံနေရတာနဲ့အတူငြိမ်းငြိမ်းချမ်းချမ်းဆန္ဒပြပွဲတွေဆက်ရှိနေတဲ့အပြင်လက်နက်ကင်ခုခံစစ်ပွဲတွေလည်းပေါ်ပေါက်လာတယ်လို့လူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်။စစ်တပ်ဘက်ကလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအခြေစိုက်တယ်လို့ထင်ရတဲ့ကြေးရွာတွေကိုထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်နေတဲ့အတွက်အများအပြားအိုးအိမ်ဆွတ်ပြစ်ထွက်ပြေးနေရတဲ့အခြေအနေကိုလည်းလူ့ခွင့်ရေးကောင်စီမှတင်ပြသွားပါတယ်။လက်နက်ကင်တိုက်ခိုက်နေသူတွေအားလုံးအနေနဲ့လူအခွင့်အရေးကိုလေးစားဖို့အရသားတွေနဲ့အရဖက်ဖွဲ့စည်းဆက်ဆံပုံတွေကိုကာကွယ်ပေးဖို့အတွက်ကိုလည်းပန်ကြားခဲ့ပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့စစ်တပ်အပြင်တခြားသက်ဆိုင်နေတဲ့အဖွဲ့တွေအားလုံးကအကန့်အသတ်မရှိခွင့်ပြုဖို့အတွက်ကိုလည်းလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကလူခွင့်ရေးကောင်စီမှဒီကနေ့စက်တင်ဘာ23ရက်နေ့မှာတင်ပြပြောကြားခဲ့ပါတယ်။
မြန်မာနိုင်ငံရဲ့အချက်အလက်ကိုနိုင်ငံတကာအသိုက်အဝန်းရဲ့ဘုံလုံငန်းစဉ်၃ရက်ထဲကလုပ်ငန်းစဉ်ပြန်အဖြစ်ဆောင်ရွက်ကြဖို့အင်ဒိုနီးရှားနိုင်ငံတပ်ရာဂျိုကိုဝီဒိုဒိုကသူ့ရဲ့ကုလသမဂ္ဂထွေထွေညီလာခံမှာထည့်သွင်းပြောကြားသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေရဲ့အခမ်းအနားကိုပတ်ထုတ်ထားပြီးအကြမ်းဖက်တိုက်ခိုက်နေကြတာလွဲချော်နေတဲ့ပါလက်စတိုင်းတွေရဲ့လွတ်လပ်ရေးနဲ့မြန်မာနိုင်ငံရဲ့အချက်အလက်ဟာကျွန်တော်တို့ရဲ့ဘုံလုံငန်းစဉ်ဖြစ်ကြရပါမယ်လို့တပ်ရာဂျိုကိုဝီဒိုဒိုကမနေ့ကပြောကြားခဲ့တာပါ။
perdekaan Palestina yang semakin jauh dari harapan serta krisis politik di Myanmar.
ASEAN ngau saung ni Jakarta ma twei song ga ja bi. Tabaw du ni che 5 che ya shi ga ja jao. Di 5 che ko kaung the phor nai phu Myanmar sit tak ga gari kawit ti phu lo at ba de lo le. Tabra Jo Ko Widodo ga set pyo twa ga ba de. Kaba Tai Win ga myo nin che chi chi ma ma tha shi ja da ko ti cha de saw ye che twi. Let's out let gain pya lo ya de ya lat twi ne phie si ya ba me lo le.Indonesia သမ္မတကတောင်းဆိုသွားပါတယ်ဒီတာဝန်တွေကကျွန်တော်တို့ပခုံးပေါ်မှာတင်ရှိနေပြီးကမ္ဘာအတိုက်အဝန်းကစောင့်စားနေကြတယ်လို့သူကဆိုပါတယ်ကမ္ဘာကြီးရဲ့အနာဂတ်အတွက်မျှော်လင့်ချက်တွေကိုပေးဖို့ကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ်လို့ဂျိုကိုဝီဒိုဒိုကကုလသမဂ္ဂဆင်မင်းကနေပြောကြားခဲ့တာပါမြန်မာနိုင်ငံရေးကအကြိုက်ရိုက်နေပြီးစီးပွားရေးက18ရာခိုင်နှုန်းကျဆင်းနေတယ်လို့ ADB ခေါ်အာရှဖွံ့ဖြိုးရေးဘဏ်ကအကဲဖြတ်လိုက်တဲ့အချိန်မှာအင်ဒိုနီးရှားနိုင်ငံဟာG20 နိုင်ငံတွေရဲ့တဘာတိတာဝန်ကို2022မှာထမ်းဆောင်မှာပါဒီတာဝန်ကိုထမ်းဆောင်တဲ့အခါပါဝင်ပတ်သက်သူတိုင်းပါဝင်ရေးကဦးစားပေးအဓိကအကြောင်းအရာဖြစ်လိမ့်မယ်လို့လည်းသူကပြောကြားသွားပါတယ်
မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေအပေါ်အကြမ်းဖက်ဖို့လှုံ့ဆော်ခဲ့လို့ Facebook က2018ခုနှစ်မှာပိတ်ပစ်ခဲ့တဲ့အကောင့်တွေနဲ့ဆိုင်တဲ့မှတ်တမ်းတွေပေးဖို့အတွက် American ပြည်ထောင်စု Washington DC ကပြည်ထောင်စုတရားသူကြီးတယောက်က Facebook ကုမ္ပဏီကိုအမိန့်ထုတ်လိုက်ပါတယ်Facebook သုံးသူတွေရဲ့ပုဂ္ဂလိကအခွင့်အရေးကာကွယ်ပေးရမယ်လို့ Facebook ကပြောပြီးတော့အချက်အလက်တွေပေးဖို့ညှင်းဆန်နေတာကိုလည်းတရားသူကြီးကပယ်ချပါတယ်။အခုကိစ္စကရိုဟင်ဂျာလူငယ်စုတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်ပြီးတော့နိုင်ငံတကာဥပဒေအရအများပြည်သူနဲ့ဆိုင်တဲ့ကိစ္စဖြစ်လို့ Facebook ရဲ့အကြောင်းပြချက်ကလက်ခံနိုင်စရာမရှိဘူးလို့ Federal တရားသူကြီး CRM Farooqi ကပြောပါတယ်။ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ဖြစ်ရပ်တွေကိုနိုင်ငံတကာပြစ်မှုတွေနဲ့မြန်မာနိုင်ငံအပေါ်တရားစွဲနိုင်ရေးစုံစမ်းစစ်ဆေးနေမှုမှာ Facebook ကအချက်အလက်တွေပေးဖို့ပြက်ကွက်တယ်လို့တရားသူကြီးကပြောကြားခဲ့ကြောင်းတရားရုံးဆုံးဖြတ်ချက်မိန့်တူမှာဖော်ပြထားပါတယ်။ Facebook ကုမ္ပဏီပြောခွင့်ရကတော့သူတို့အနေနဲ့တရားရုံးဆုံးဖြတ်ချက်ကိုတုံ့တက်နေကြောင်းနဲ့ရိုဟင်ဂျာတွေအကြမ်းဖက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်တဲ့အချက်အလက်တချို့ကိုမြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ WIWM ကိုပေးခဲ့တယ်လို့တုံ့ပြန်ပါတယ်။2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်ရိုဟင်ဂျာမွတ်စလင်အများအပြားတပ်ဖြတ်ခံရခြေရွာတွေမိရှို့ဖျက်ဆီးခံခဲ့ရတယ်လို့ရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။ဒါရီဟာဒီမြန်မာစစ်တပ်ရဲ့အစီအစဉ်တကျကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးတော့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကမှတ်တမ်းတွေနဲ့တကပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှောင်းကိုလက်မခံတဲ့မြန်မာစစ်တပ်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ရှင်
။နိုင်ငံတော်ရှုဝချက်အဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုဖမ်းဆီးခံထားရတဲ့ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တန်နယ်ကိုဒီကနေ့နေပြည်တော်ရုံးမှာရုံးထုတ်ပါတယ်။ရန်ကုန်မှာဆွဲထားတဲ့ဒီအမှုကိုနေပြည်တော်တက္ကသိုလ်သီရိတရားရုံးမှာပြောင်းရွှေ့ရှစ်ဆေးနေတာဖြစ်ပြီးဒီကနေ့နေပြည်တော်မှာပထမအဆုံးချိန်ရုံးထုတ်တာပါ။ဒီကနေ့ရုံးချက်မှာမစ္စတာတန်နယ်ကသူ့အတွက်စကပြန်ပေးဖို့နဲ့ရှေ့နေနဲ့တီးတန့်တွေ့ဆုံခွင့်ရဖို့တောင်းဆိုခဲ့တဲ့အကြောင်းရှေ့နေဥက္ကမောင်စောက VOE ကိုပြောပါတယ်။မစ္စတာတာနယ်အမှုနဲ့ပတ်သက်ပြီးတရားသူကြီးကလာမယ့်ကြာတာပရင်းနေမှာရုံးချင်းထပ်ပေးထားတယ်လို့အပတ်စဉ်ကြာတာပရင်းနေတိုင်းအမှုစစ်မယ်ဆိုတာပြောတဲ့အကြောင်းလည်းဥက္ကမောင်စောကပြောပါတယ်။နိုင်ငံတော်ရှုဝဲအဥ်တွေချိုးဖောက်မှုအပြင်လူမှုကြီးကြပ်ရေးအဥ်တွေနဲ့ပါတရားစွဲဆိုခံထားတဲ့မစ္စတာရှွန်တာနယ်ကိုရန်ကုန်အင်းစိန်ထောင်မှာဖမ်းဆီးထိန်သိမ်းထားရကနေအခုနောက်ဆုံးနေပြည်တော်အကျဉ်းတော်ကိုပြောင်းရွှေ့စစ်ဆေးနေတာဖြစ်ပါတယ်။မစ္စတာတာနယ်အပါအဝင်နိုင်ငံတော်ရှုဝဲအဥပဒေနဲ့တရားစွဲဆိုခံထားတဲ့စီမံဘဏ္ဍာဝန်ကြီးဟောင်းတွေဖြစ်တဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့ကိုလည်းအင်းစိန်ကနေနေပြည်တော်အကျဉ်းတော်ကိုပြောင်းရွှေ့ထားတယ်လို့ရှေ့နေတွေကပြောပါတယ်။ဒီကနေ့ရုံးချိန်မှာမစ္စတာတာနယ်နဲ့ဒုအမှုတွဲတွေဖြစ်တဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဦးဆက်အောင်တို့ပါရုံးချိန်တက်ရောက်ပြီးဒေါန်ဆန်းစုကြည်ကတော့ဗီဒီယိုကွန်ဖရင့်နဲ့ရုံးချိန်တက်ရောက်ခဲ့တဲ့အကြောင်းရှေ့နေဦးခမောင်စင်ကပြောပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9383ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့ဂျာတာရေဒီယိုညဘက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ American ပြည်ထောင်စုမှာ Pfizer COVID ကာကွယ်ဆေးအားဖြည့်နောက်တစ်လုံးကိုအသက်65နှစ်နဲ့အထက်အရွယ်တွေပြင်းထန်တဲ့ရောဂါခံစားနေရသူတွေထိုးဖို့အတွက် American အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကပုံထုံးတွေတုန်းကခွင့်ပြုလိုက်ပါတယ်။ရောဂါကူးစက်နိုင်ခြင်းများတဲ့လုပ်ငန်းခွင်မှာလုပ်ကိုင်နေရသူတွေကိုလည်းနောက်ထပ်အားဖြည့် COVID ကာကွယ်ဆေးထိုးခွင့်ပြုပါတယ်။ဒါကြောင့်အဖြစ်ကိုဗစ်ကာကွယ်ဆေးတက်ပြအလုံးထိုးရမယ်ဆိုရင်နဲ့မှကျန်းမာရေးလုပ်သားတွေ၊ကျောင်းဆရာဆရာမတွေ၊စားသောက်ကုန်ဆိုင်ဝန်ထမ်းတွေ၊တက်ကြီးကေဟာတွေနဲ့အချင်းထောင်တွေမှာအလုပ်လုပ်ကြသူတွေပါဝင်ပါတယ်။ American ပြည်သူအများစုကိုအဖြစ်ကိုဗစ်ကာကွယ်ဆေးတက်ပြတလုံးထိုးမယ်အိမ်ပြုတော်ရဲ့အစီအစဉ်ဟာလုံခြုံစိတ်ချရမှုပိုင်းအချက်အလက်မပြည့်စုံသေးဘူးဆိုပြီးတော့ FDA ကပြီးခဲ့တဲ့တစ်ပတ်တုန်းကပယ်ချထားတာပါ။American ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့အကြံပေးအဖွဲ့ကလည်းဘလို့အုပ်စုတွေကိုတတိယအားဖြင့်ကာကွယ်ဆေးထိုးခွင့်ပေးမလဲဆိုတဲ့ဆုံးဖြတ်ချက်ကိုဒီနေ့ကြာတာရင်းနှီးမှာဆုံးဖြတ်မဲ့ပုံရပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေချိန်မှာပဲဗုဒ္ဓဦးနေတော်ကအွန်လိုင်းကနေကျင်းပခဲ့တဲ့ဒီ COVID ကာယောဂါဆိုင်ရာထိပ်သီးညီလာခံမှာတော့ American သမ္မတဂျိုးဘိုင်ဒန်ကကမ္ဘာကြီးအတွက် COVID ကာကွယ်ဆေးထပ်မံလှူဒါန်းဖို့အတွက်ကတိပြုခဲ့ပါတယ်။
For every one shot we've administered to date in America, we have now committed to do three shots to the rest of the world.
American ပြည်ထောင်စုမှာ COVID ကာကွယ်ဆေးတစ်လုံးထိုးပွဲတိုင်းကမ္ဘာကြီးအတွက်ဆေးသုံးလုံးလှူဒါန်းဖို့အတွက်ကတိပြုထားတယ်လို့ American သမ္မတဂျိုးဘိုင်ဒန်ပြောကြားခဲ့တာပါ။ American ကကမ္ဘာနိုင်ငံတွေအတွက် Pfizer COVID ကာကွယ်ဆေးနောက်ထပ်တန်း900လှူဒါန်းမယ်လို့ထပ်မံကတိပြုခဲ့တာပါ။ဒါကြောင့် American ကစုစုပေါင်းလှူဒါန်းမယ်လို့ကတိပြုထားတဲ့ COVID ကာကွယ်ဆေးက 1.1 ဘီလီယံရှိသွားပါပြီ။ကယောဂအဆုံးတက်ရေးအတွက်အားလုံးကတိပြုဆောင်ရွက်သွားကြရမယ်လို့ American သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်ရှင်
။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ1,985ယောက်ရှိခဲ့ပြီးပိုးတွေးတဲ့သူ1,044ဦးရှိခဲ့ပါတယ်။ပိုးတွေးရခိုင်နှုန်း 8.8% ရခိုင်နှုန်းမှာသေဆုံးသွားသူ89ဦးရှိပါတယ်။သေဆုံးမှုရာနှုန်းက 3.8% ရခိုင်နှုန်းလို့ပြောပါတယ်။ဒီကနေ့အထိဆိုလို့ရှိရင်တရားဝင်ဆေးရပိုးသိပ်တွေစုစုပေါင်း 4,500-3,000 ကျော်ပါပြီ။ထားတဲ့ကကတော့ချင်းမိုင်နဲ့နီးပါဝင်းကျင်တို့ခီးသွွားလုပ်ငန်းအဓိကဒေသတွေကိုအောက်တိုဘာ15မှာပြန်ဖွင့်နိုင်ဖို့အတွက်ကာကွယ်ဆေးကိုအချိန်မြင့်ထိုးပေးနေပါတယ်။အထူးသဖြင့်နိုင်ငံခြားခီးသွွားအဖွဲ့တွေကိုလက်ခံဆောင်ရွက်မဲ့လုပ်ငန်းတွေပါဝင်ခီးသွွားလုပ်ငန်းတွေလောက်ကွယ်နေကြတဲ့အစိုးရပုဂ္ဂလိကဝန်ထမ်းအားလုံးဟာကိုဗစ်ကာကွယ်ဆေးကိုအပြည့်ထိုးပြီးဖြစ်ရမယ်လို့အာဏာပိုင်ဖွဲ့ကပြဋ္ဌာန်းထားပါတယ်။
နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာကိုဗစ်ကာယောဂါကာကွယ်ဆေးရရှိမှုမကြီးမားတဲ့အခြေအနေတွေကိုဒီနေ့မှလည်းပြောဆိုကြမယ်ပုံရပါတယ်။လက်ရှိကျင်းပနေတဲ့အထွေထွေညီလာခံမှာနိုင်ငံတွေအနေနဲ့ကိုဗစ်ကာကွယ်ဆေးရရှိနိုင်တဲ့အခြေအနေကိစ္စကအဓိကပြောဆိုဆွေးနွေးကြနေကြတဲ့ကိစ္စပါ။ American ပြည်ထောင်စုအပါအဝင်နိုင်ငံတချို့မှာကိုဗစ်ကာကွယ်ဆေးကိုကြကြပြန့်ပြန့်ထိုးနိုင်ကြပြီမဲ့တခြားနိုင်ငံတွေမှာတော့ကိုဗစ်ကာကွယ်ဆေးရရှိနိုင်ရေးအတော်လေးစူးစမ်းနေကြရပုံရပါတယ်။ကမ္ဘာ့တဝန်းကိုဗစ်ကာကွယ်ဆေးထိုးနိုင်ကြရေးအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ပုံထုံးနေတော့ကဥဆောင်ကျင်းပခဲ့တဲ့ကိုဗစ်ကာယောဂါဆိုင်ရာထိပ်သီးညီလာခံကိုတောင်အာဖရိကသမ္မတရာဇာရမဖိုဘာလည်းတက်ရောက်ခဲ့ပါတယ်။ကမ္ဘာ့တဝန်းမှာဒီကိုဗစ်ကာကွယ်ဆေးတန်း6,000လောက်ထိုးပြီးတဲ့အထက်မှာလူဦးရေ 1.2 ဘီလီယံရှိတဲ့အထက်အာဖရိကတိုက်မှာတော့ဆေးထိုးပြီးသူဟာ200ခန့်နှုန်းပဲရှိသေးပြီးဒါဟာမျှတမှုမရှိဘူးလို့သူကပြောကြားခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတ္တမောင်တန်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဘက်ကမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြကြပါတယ်။မြန်မာနိုင်ငံမှာလုံးဝပြည်တွင်းစစ်ကြီးအဆင့်ရောက်မလာအောင်တာစီရေးချက်ချင်းအေးအေးယူဆောင်ရွက်ဖို့လိုနေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့48ချိန်မြောက်ဒီနှစ်ပုံမှန်အစည်းအဝေးမှာလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှဲလ်ဘက်ချလက်ကအချိန်မနှောင်းခင်အခုလိုကြိုးပမ်းကြဖို့ဒီနေ့အလေးနက်တောင်းဆိုခဲ့တာပါပြည်တွင်းစစ်ပိုးပြန်ထန်လာနိုင်ခြေတွေကိုထောက်ပြပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေအလုံးရပ်တန့်ဖို့လဲလူခွင့်ရေးမင်းကြီးဘက်ချလက်ကတိုက်တွန်းခဲ့တာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ဒီကုလလူခွင့်ရေးကောင်စီပွဲမှာကုလလူခွင့်ရေးအကြီးအကဲဘက်ချလက်ကလုံးဝပြည်တွင်းစစ်ကြီးအထိဖြစ်မလာဖို့ အခုလိုအလေးနဲ့သတိပေးပြောလိုက်ပါတယ
် Myanmar stability and path to democracy and prosperity have been
set up by a queen two gang ကျင်းပါသူတွေရဲ့ဖြစ်ချင်တာတွေအောက်မှာမြန်မာနိုင်ငံရဲ့တည်ငြိမ်မှုဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းတွေကပြီးခဲ့တဲ့လပိုင်းတွေအတွင်းမှာအစိုးရခံလိုက်ရပါပြီဒီမိုကရေစီနဲ့လူ့ခွင့်ရေးကိုကာကွယ်ထိန်းသိမ်းဖို့ကြိုးပမ်းခဲ့သူတွေရဲ့အသက်တွေဆုံးရှုံးခဲ့ရပြီးပါပြီနိုင်ငံတွင်းအကျိုးဆက်တွေကဆူဆူဝါးဝါယူကျိုးမရစေရပါဒေသတွင်းအကျိုးဆက်တွေကလည်းပြင်းထန်လာနိုင်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးနဲ့အရန်အချိန်မနှောင်းလုံးခင်ပို့ပြီးတော့ကြီးမားတဲ့စစ်ပွဲပြပခါတွေအဆင့်ကိုမရအောင်ကြိုတင်ကာကွယ်ဖို့အတွက်နှစ်ဆတူကြိုးပမ်းမှကိုရပါတော့မယ
်မြန်မာနိုင်ငံလူ့ခွင့်ရေးအစီရင်ခံစာထုတ်ပြန်တာကိုတင်ပြတဲ့အနေနဲ့အခုလိုပြောခဲ့ရမှာ Crime Against Humanity လို့ခေါ်တဲ့လူသားမှုပေါ်ရာဇဝတ်မှုကြီးကျွလွန်တာမြောက်နိုင်တဲ့မြန်မာနိုင်ငံတဲကလူ့ခွင့်ရေးချိုးဖောက်မှုမျိုးစုံကိုလည်းထည့်သွင်းခဲ့ပါတယ်ဒီလူခွင့်ရဲ့ချုပ်ဖောက်မှုတွေခိုင်လုံအောင်လဲသေးချအောင်လုပ်ခဲ့တယ်လို့ကုလလူခွင့်ရဲ့ကောင်စီရဲ့ဘန်ကောက်ခြေဆိုင်မြန်မာဆိုင်ရာအဖွဲ့ကောင်ဆောင် James Rohaber ကဆိုပါတယ
် Through our investigations and monitoring of the country we've been able
ကျွန်တော်တို့ကင်တွေ့ရတဲ့မြန်မာနိုင်ငံကိုစစ်ဆေးစောင့်ကြည့်ရမှာလူခွင့်ရဲ့ချုပ်ဖောက်မှုအများစွာကိုမှန်ကန်ကြောင်းအတည်ပြုသတ်မှတ်နိုင်ခဲ့ပါတယ်အဆိုဆုံးကတော့လူအသက်ရှင်နေထိုင်ခွင့်အပေါ်ချုပ်ဖောက်မှုအများပြားပါငြင်းငြင်းစွာဆန္ဒပြတဲ့ပေါ်စစ်တပ်ရဲ့အသေးချေအင်အားသုံးမှုကြောင့်လူပေါင်းများစွာအရေးတွက်တစ်ထောင်ကျော်တောင်တည်ဆုံခဲ့ရပြီပါဗျ
။ဒါအပြင်လူခွင့်ရေးမင်းကြီးဘက်ချလက်ကဆက်ပြီးပြည်ရေးစစ်ဆက်ပြီးပုံမဆိုးလာရအောင်လက်တလောအကြမ်းဖက်မှုတွေရပ်တန့်ပေးဖို့လည်းအခုလိုတောင်းဆိုခဲ့ပါတယ
်။ I appeal once again to all armed actors to respect human rights.
လက်နက်ကိုင်တပ်တွေအားလုံးကိုလည်းလူခွင့်ရေးလေးစားဖို့နဲ့အရက်သားတွေနဲ့အရက်သားအဆောက်အုံတွေကိုကာကွယ်စောင့်ရှောက်ပေးဖို့ထက်မှန်တောင်းဆိုလိုပါတယ်။ရတနေထိုင်ရနေရာတွေမှာလေကြောင်းတိုက်ခိုက်တာတွေလက်နက်ကြီးတွေသုံးတာနောက်ကျမ်းမာရေးဌာနတွေဖျားကျောင်းတွေစာသင်ကျောင်းတွေနဲ့တခြားအကာအကွယ်ပေးရမယ့်နေရာတွေကိုဘယ်လိုပုံစံနဲ့စစ်စီရေးလုပ်တာပဲဖြစ်ဖြစ်အမြန်ဆုံးမဖြစ်မနေရပ်တန့်ပေးကြပါ
ဒီအခြေအနေတွေကိုမရပ်တန့်နိုင်ရင်တော့ကြည်တွင်စစ်ပိုးဆိုးလာနိုင်ခြင်းအသေးချာရှိနေတယ်လို့လည်းလူခွေမင်းကြီးဘတ်ချလက်ကထပ်သတိပေးခဲ့ပါတယ်ကြာပြင်မြမစစ်အာဏာသိမ်းမှုရဲ့ကြီးမားကျယ်ပြန့်တဲ့တက်ရောက်မှုကြီးကိုလည်းလူခွေမင်းကြီးဘတ်ချလက်ကအခုလိုဆက်ထောက်ပြပါတယ
် Since my last update to this council the human rights situation in Myanmar
ဆရာနာတိမ်မှုရဲ့တရားမှုကပြင်းထန်လွန်ပြီးလူတွေရဲ့အသက်တွေမျောလင့်ချက်တွေကြီးကြီးမားမားဆက်ပြီးတော့ပြတ်သုံးနေရတာကြောင့်လူခွေကောင်စီကိုကျွန်မအရင်ကနောက်ဆုံးအစီရင်ခံပြီးကြတဲ့ကဆိုရင်မြန်မာနိုင်ငံလူခွေအခြေအနေကကြီးကြီးမားမားကိုဆုတ်ယုတ်ပြတ်သုံးလာနေပါတယ်စစ်ပွဲပြပခါတွေစီးရဲမွဲတေမှုတွေကိုဗစ်ကပ်ဘေးထံတွေကတဟုန်တို့ကြီးမားလာနေပြီးတိုင်းပြည်ကထိနေမှုအကျန်းဖတ်မှုနဲ့စီးပွားရေးချွတ်ချုံချမှုဝဲကရက်ကြီးတဲ့ကိုရောက်သွားပါပြီ
လူခွေရင်မင်းကြီးဘတ်ချလက်ကပဲမြန်မာစစ်ကောင်စီအနေနဲ့နိုင်ငံတကာကတောင်းဆိုတာတွေအပြင်အရင်အာဆီယံကိုပေးခဲ့တဲ့ကတိအတိုင်းဒီအကျန်းဖတ်မှုတွေရပ်တန့်ပြီးဆွေးနွေးပွဲတွေလုပ်ဖို့ကိုပါဆက်တင်းခံနေသေးတယ်လို့ဝေဖန်ထောက်ပြခဲ့ပါသေးတယ်ခင်ဗျာ
ကိုမင်းပြောပြသွားတာပါအခုတခါတော့ဒေါန်ဆန်းစုကြည်နဲ့သူရဲ့စီးပွားရေးအကြံပေးရှောင်းတန်နယ်တို့ရဲ့အမှုအကိစ္စအခြေအနေကိုပြောပြခြင်းပါတယ်အင်္ဂလာတိုင်းမင်္ဂန်ပုတ်ကိုဒေါန်ဆန်းစုကြည်စီဝါရေးချန်ပီယံဩစတြေးလျနိုင်ငံသားရှောင်းတန်နယ်နဲ့အစိုးရအဖွဲ့ဝင်ဟောင်း3ဦးတို့ကိုမြန်မာနိုင်ငံအစိုးရရှုဝတ်ချက်အုပ်ဝေးပုံမှ 3-1 ကားငယ်နဲ့ရန်ကုန်တိုင်းဒေသကြီးမှာဆွဲဆိုထားတဲ့အမှုကိုဒီကနေ့နေပြည်တော်ဒက္ခိဏသီရိတရားရုံးမှာပြောင်းရွှေ့စစ်ဆေးခဲ့ပါတယ်။ဒီမှုကိုလည်းအပတ်စဉ်ကြာသပတေးနေ့တိုင်းမှာစစ်ဆေးမယ်လို့တရားရုံးကပြောထားပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုအလိမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ထောင်နဲ့ဆလင်းနဲ့အထီချမှတ်နိုင်တဲ့လူဝတ်ချက်အပ်ဥပဒေချိုးဖောက်မှုနဲ့ဆွဲဆိုထားတဲ့အမှုအတွက်ရှောင်းတန်းနဲ့ဟာဒေါအောင်ဆန်းစုကြည်အပါအဝင်အရင်အစိုးရအဖွဲ့တွေကဝင်ကြီးနှုတ်ဦးဒုဝင်ကြီးတဦးနဲ့အတူတရားရင်ဆိုင်နေရတာဖြစ်တဲ့အပြင်သူတယောက်တည်းအပေါ်တီးခြားဆွဲဆိုထားတဲ့အမှုနဲ့လည်းရင်ဆိုင်နေရတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတူဖြစ်သူဥက္ကမောင်စောက VOA ကိုပြောပါတယ်
ရှောင်းတန်းနဲ့တယောက်တည်းကိုဆိုရတာကအဲဒီအမိကြီးရဲ့ Official Secretary အဲကကျောင်းသားနဲ့အပါအဝင်၅ယောက်ပေါ့ဗျာအဓိကစစ်ကြောခံရတဲ့ကျောင်းသားများပါကျောင်းသားတွေရဲ့ရှေ့နေတာတော့ကျောင်းသားတွေအတွက်ဟိုတကယ်ငှားပေးဖို့ကြိုးတင်ပြပါတယ်ဟိုရန်ကုန်မှာကလေးကသူတို့ရှောင်းထားတဲ့ခွာရှိပါတယ်ကျောင်းသားတွေရှေ့နေနဲ့အမှုတွေနဲ့တွေ့ဆုံခွင့်ပေးဖို့ပေါ့ဗျာအဲဒီကိစ္စကိုတရားစီရင်ရေးလို့ဒီလိုရှေ့နေဘက်ကိုသဘောထားတောင်းပြီးတော့ရှေ့အချင်းမှာဒီလိုရှေ့နေဘက်ကသဘောထားပြရမယ်ပေါ့ဗျာနောက်တစ်ခါတော်အစမ်းစစ်ကြီးရှိနေရတော့ဟိုအရင်ကမှလည်းတင်ပြထားတယ်အမှုတွေအကုန်စုံပေါ့ဗျာနောက်တစ်ခါရှင်းနေအဲ့ဒါမှုတွေနဲ့ရှင်းနေအကုန်တွေ့ရဖို့ပေါ့ဗျာအဲ့ဒါကိုရှောက်ထားတယ်ဆိုတော့အဲ့ဒီအင်စတန်နဲ့ပတ်သက်လို့ရှင်းအချင်းမှာ
ဒီဥပဒေတက်ကြရောဒီပဲကြရောသူတို့ပြီးကိုကိုပြင်းပြမပေးတဲ့ဆောက်လည်ရပြီးဖို့အဲ့ဒီမှာပြင်းပြဆုံးဖြတ်မယ်လို့ပြောပါလေ။အဲ့တော့တရားဝင်ကြီးကတော့လာမယ့်ကြာသာပတိအချိန်နဲ့ဒါကကြာသာပတိနေ့တိုင်းနေ့တိုင်းဒီအမှုစစ်မယ်လို့ပြောပါလေ။ရှောင်းထန်နယ်ဦးစိုးဝင်းဦးကျော်ဝင်းနဲ့ဦးဆက်အောင်တို့ကိုအစောပိုင်းကအင်းစိန်ထောင်မှာထိန်းသိမ်းထားခဲ့ပြီးအခုတော့အမှုရင်ဆိုင်ဖို့အတွက ဒေါက်တာဆန်းစုကြည်ကတော့ဗီဒီယိုကွန်ဖရင့်ချင်းကတဆင့်ရုံချင်းတက်ရောက်ခဲ့တာဖြစ်ပါတယ်ဒီကနေ့ရုံထုတ်တာမှာကိုဗစ်စီးကနဲ့အညီရုံထုတ်လာတာတွေ့ရပါမယ်။သူတို့အားလုံးရဲ့မျက်နှာတွေကတော့ညှိုးနွမ်းပြီးအင်အားချိနေတဲ့ပုံမျိုးဖြစ်နေတယ်လို့ရှင်တွေကပြောပါရယ်။ဒီအမှုကိုအစောပိုင်းကရန်ကုန်မှာရုံတင်စစ်ဆေးခဲ့တာဖြစ်ပြီးနေပြည်တော်မှာဒီကနေ့ပထမဆုံးအကြိမ်အဖြစ်ပြောင်းရွှေ့စစ်ဆေးတာပါ။ဒီအမှုမှာဒေါအောင်ဆန်းစုကြည်နဲ့ရှောင်းထားတဲ့အပါဝင်စီမံဘဏ္ဍာဝင်ကြီးဟောင်းတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒူးဝင်ကြီးဦးဆောင်တို့ကိုပါတရားစွဲဆိုထားတာဖြစ်ပါတယ်။အစိုးရလျှို့ဝှက်ချက်အဥပဒေနဲ့ရှောင်းထားတဲ့ကိုအဓိကထားပြီးတရားစွဲဆိုတာမှာဘလို့ဆက်ဆက်မှုနဲ့ဒေါအောင်ဆန်းစုကြည်ကိုပါထည့်ပြီးတရားစွဲထားလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဦးခင်မောင်စောကပြောပါတယ
်။သူတို့ကအဲ့လိုတည်ပြထားတာကိုလေဦးရ။ကျော် FIR မှာကျွန်တော်ကြည့်ပြီးအဲ့အဲ့ဒီကအော်စတြေးလျတာရုံကိုလည်းကျွန်တော်လည်းမှုတယ်။အဲ့ဒါကမလို့ဆိုပြီးတော့သူဟာဒီ office ရဲ့ secret site နဲ့ဆိုရ။အဲ့တော့ဒေါ်ဆန်းစုကြည်နဲ့ကျန်တဲ့ဝန်ကြီးဘယ်လိုပတ်သက်လာတာလဲဆိုတာကိုအဲ့ဒီသူတို့ဆွဲချက်ရေးဆွဲချက်မှမပါသေးဘူး။ဒါမဲ့ကျွန်တော်ထင်တာကတော့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပြောပေါ့ဗျာကျွန်တော်တန်ရ။နောက်တစ်ခါအဲ့ဒီ service တန်းနေဆိုလည်းပြီးတော့သူတို့ဟိုလောက်ထားတဲ့ service တန်းကတိမဘာနာကဟိုဝန်ကြီးကနာ service တန်းနေရ။အဲ့အဲ့အဲ့အကြောင်းကိုလို့အဲ့လိုပြောတယ်သူပါလေဟိုတရားလိုစစ်မှဒီကိစ္စတွေကပုံမှာပေါ့
ဒေါက်ဆန်းစုကြည်ကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ငါးမှုအထီတရားဆွဲဆိုထားပြီးအရင်မန္တလေးမှာဆွဲထားတဲ့လေးမှုကိုနေပြည်တော်မှာပြောင်းရွှေ့စစ်ဆေးနေပြီးတော့ရန်ကုန်မှာတမှုဆွဲထားပါတယ်နေပြည်တော်မှာပြောင်းထားတဲ့အာဂရီမှုတွေကိုအောက်တိုဘာ၁ရက်နေ့ကစလို့အထူးတရားရုံးမှာတပတ်ကြားတစ်ခါတောက်ကြနေတိုင်းစစ်သွားမှာဖြစ်ပြီးရန်ကုန်ကအာဂရီမှုကိုလည်းနေပြည်တော်မှာပြောင်းစစ်ဖို့ရှင့်နေတွေကတင်ထားပေမဲ့ဘယ်တော့ပြောင်းမယ်ဆိုတာအတိအကျမသိရသေးသလိုအမှုနယ်ပတ်သက်လို့လည်းဘာမှအတိအကျမသိရသေးဘူးလို့ဒေါအောင်ဆန်းစုကြည်ရဲ့ရှင့်နေတဦးဖြစ်သူဦးကြည်ဝင်းက VOA ကိုပြောပါတယ
်ဘယ်ဘာအခုအမှုတော့တော့မကြည့်ရသေးဘူးအမှုတော့မကြည့်ရသေးဘူးဘာမှကိုမသိသေးဘူးအေးအနည်းမှဘာလဲပဟမာတိုက်ရဖွင့်တာဆိုတော့အယောက်ထဲကိုဆွဲထားတာအဂတိပဲငါသနာပဲမနေ့ကတရားဒီတော့ပါဝါတင်လိုက်တယ်လေမနေ့ကရုပ်ရှင်က6ရက်နေ့ချိန်လိုက်တယ
်ဒေါ်ဆန်းစုကြည်ဟာပို့ကုံတွင်းကုံဥပဒေပုံမှရှဲဆက်သွယ်ရေးဥပဒေပုံမှ69ပုံမှ905ခါခွေတဘာဝဘေးရနေရဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့နှစ်မှုနိုင်ငံတော်လွှတ်ဝတ်ချက်အဥပဒေပုံမှ31ခါငယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့အမှု၄မှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အာဂရီလိုက်စားမှုတမှုစုစုပေါင်းအမှု17မှုနဲ့ရင်ဆိုင်နေရတာပါဒီအမှုတွေအားလုံးရဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေါင်းလိုက်ရင်ထောင်ဒဏ်89နှစ်အထိရှိပါတယ်အဲ့ဒီတဲကပုံမှ905ခါခွေနဲ့အမှုကိုပြီးခဲ့တဲ့အင်္ဂါနေ့ကပဲတရားရုံးကဆွဲချက်တင်လိုက်ပြီးဖြစ်ပါရဲ့ရှင်
။အလိမ္မာပြောပြတော့တာပါ။တရုတ်မြန်မာခုံသွေးရေးနဲ့ဆိုင်တဲ့သတင်းကိုမပြောခင်မှာအခုတခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါလေ။ကချင်ပြည်နယ်ဖားကန်းမြို့နယ်ဒွန်ဖုံးခကြေးရွာနားမှာတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖက်ကလည်းပြန်လည်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါရဲ။မူကောင်ကနေတနိုင်းဘက်ကိုတက်လာတဲ့စစ်ကူတွေကိုတိုက်ခိုက်ခဲ့တာဟုတ်မှန်ကြောင်း KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းအတည်ပြုပြောကြားပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်အများသိအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
စက်တင်ဘာလ23ရက်ဒီကနေ့မနေ့ပိုင်းလောက်ကဖားကတ်မြို့နယ်ဒွန်ဘုံခကြေးရွာနာလီဒိုလမ်းမကြီးပေါ်မှာစစ်ကောင်စီစစ်ကြောင်းကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလည်းပြန်ပစ်ခဲ့တယ်လို့ဖားကတ်ဒေသခံတူက VOA ကိုပြောပါတယ
်ဒီလိုကရှင်မရောက်ဒီမှာလည်းတော့တော်လို့ဖြစ်ပါလို့ဘာမှတီးတော့ဒွန်ဘုံခကြေးရွာဥကြားမှာပေါ့နော်စစ်ကောင်စီတပ်တွေကဒီလိုတိုက်ခိုက်လို့ဖြစ်ဖြစ်နေလာဆိုတဲ့အချိန်မှာဒီကျော်ဦးဘက်ကတော့ဆိုင်မင်းကစိတ်စိတ်ခေါ်လိုက်တာပေါ့သူမျိုးရှိပါရောသူမျိုးစိတ်ခေါ်လိုက်တော့ဟာတော့ပတ်ပတ်ကြတော့ဒီဒေါ်ဂျမ်ကပါလို့ရရှိရချစ်ခိုင်းနေတော့ရှိတော့ဒီကနေ့ဒီဒီကမှဒီတော့ဟာနိုင်ပါလို့တော့စိတ်ပါ့ကွာ
ဒီတိုက်ခိုက်မှုဖြစ်ခဲ့တာကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းအတည်ပြုပြောပါတယ်
ကျွန်တော်ကြားတဲ့လောက်ကတော့ဒီမိုးကောင်းဘက်ကနဲ့တနိုင်ဘက်ကိုတက်သွားတဲ့ဒီကောင်စီစစ်သားတွေကနော်အဲဒီလမ်းကြားမှာခုခံတိုက်ခိုက်တဲ့တိုက်ပွဲလောက်ပဲကျွန်တော်ကြားပါတယ်တိပိမပြင်းပြင်းထန်ထန်တိုက်ပွဲရှိတယ်ဆိုတာကတော့မကြားပါဘူးဟိုဒီကောင်စီဘက်ကလှုပ်ရှားလာတဲ့စစ်ကြောင်းတွေကိုပေါ့နော် KA ဘက်ကနဲ့ခုခံတိုက်ပွဲဖြစ်တယ်ဆိုတဲ့တရင်လောက်ပဲကြားပါတယ်
ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကတနိုင်းရှင်ပွေရန်လမ်းမပေါ်တရုံကျေးရွာနာမှာ KIA နဲ့စစ်ကောင်စီတို့ကြားတပ်ပွဲဖြစ်ခဲ့တယ်လို့စက်တင်ဘာ15ရက်နေ့မှာလည်းတရုံနဲ့တခက်ကျေးရွာတွေကြားမှာ KIA နဲ့စစ်ကောင်စီတို့တပ်ပွဲဖြစ်ခဲ့ပါတယ်တရုံကျေးရွာကနေတခက်ကျေးရွာဘက်ကိုစစ်တပ်ကတက်သွားတဲ့အချိန်မှာ KIA ကကြားဖြတ်မိုင်းခွဲတိုက်ခိုက်ခဲ့ပြီးတော့အပြန်အလှန်ပစ်ခတ်ခဲ့တယ်လို့ဒေတာရင်းသတင်းတွေကဖော်ပြထားပါတယ်အဲ့ဒီတိုက်ပွဲဖြစ်တဲ့ဘက်ကိုစစ်ကောင်စီကစစ်ကူတွေစီလွတ်ခဲ့ပြီးအင်အားတိုးချနေတာလို့ဒေသခံတွေကပြောဆိုနေကြပါတယ်။ဒါ့အပြင်မိုးမောင်းမြို့နယ်ဘက်မှာလည်းစစ်တပ်ဘက်ကအင်အားတိုးချထားတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရှင်
။မမများစစင်အောင်ပြောပြသွားတာပါ။တရုတ်ဝင်မှာကုံသွေးနဲ့ဆိုင်တဲ့သတင်းကိုအခုတခါပြောပြခြင်းပါတယ်။ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသလောက်ကန်မြို့နယ်ချင်းရွှေော်မြို့ကြားမှာနိုင်ငံတကာကုံသွေးဂိတ်တစ်ခုဖွင့်နိုင်ဖို့အတွက်တရုတ်ဘက်ကပြင်ဆင်နေပါတယ်။မြန်မာပြည်ရှေ့မြောက်ပိုင်းဒေသမှာနေဆက်ကုံသွယ်ရေးကိုတိုးချဲ့နိုင်ဖို့တရုတ်ဘက်ကအခုလိုပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးမြန်မာကုံသွယ်တွေကတော့ဒီအပေါ်မှာသိပ်ပြီးတော့မျှော်လင့်မထားကြပါဘူးဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟယ်လိုဟယ်လို
ပြည်ရီကနေကြာသရေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလို့မိတဲ့31 32နဲ့51တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်ကျွန်တော်တို့စပိုင်းဆိုင်ရာချိုးရင်မှုတချို့ရှိတဲ့အတွက်အဒီအတွက်လည်းတောင်းပန်ပါတယ်ဗီဒီယိုမြန်မာပိုင်းကိုသောတာရှင်တွေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့အကြံပေးစာတွေပေးပို့ခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်ပြီးတော့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်သောရရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုအခုလိုကြီးစုအားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းတွေကိုဆက်လက်တင်ဆက်သွားဖို့ရှိနေပြီးတော့အဲ့ဒီခါကျရင်တော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပစင်ကျမရေးကဏ္ဍနဲ့တိုင်းသတင်းလောအစီအစဉ်တွေကိုလည်းဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုင်းမီတာ31 32နဲ့51တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
။လောက်ကင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတရုတ်မြန်မာနယ်ကြားအမှတ် BB125 နေရာမှာနှစ်နိုင်ငံနေဆက်ကုန်သူရေးဂိတ်သစ်တစ်ခုကိုဖွင့်လှစ်နိုင်ဖို့အတွက်ပြင်ဆင်နေကြတာပါ။တရုတ်ယူနန်ပြည်နယ်လင်းချန်ခရိုင်နဲ့ချိတ်ဆက်မဲ့နေဆက်ဂိတ်တွေကိုနှစ်နိုင်ငံကုံတော်ရေးအတွက်အဓိကဖြစ်လာဖို့တရုတ်ဘက်ကမျှော်လင့်ထားတယ်လို့ကောလာဟာတွေလည်းထွက်ပေါ်နေတာပါဒီဂိတ်တစ်ကနေပြီးတော့လင်းချန်ခရိုင်အတွက်ကုန်ပစ္စည်းတွေကိုမြန်မာနိုင်ငံတဲကိုပို့ဖို့တရုတ်ယူနန်အစိုးရကရည်ရွယ်ထားပုံရတယ်လို့ခန့်မှန်းနေတာကလည်းရှိပါတယ်ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကချင်းရွှေရော်နေဆက်ကုံတော်ရေးကုံတယ်များအသင်းရဲ့အတွင်းမှုဒေါ်ချူချူကတော့အခုအသက်ဆောက်လုပ်နေတဲ့ BB125 ဂိတ်ဟာလန်ခီးခက်ခဲလို့မြန်မာကုံတွေတွေအတွက်တော့အဆင်မပြေနိုင်ဘူးလို့ VOA ကိုပြောပါတယ်
။တရုတ်နဲ့ပြီးတော့တရုတ်ကမန်ဖာဂိတ်ဆိုရှိတဲ့အဲတရုတ်ရဲ့နန်ဆန်ကပြိမ့်မှန်တယ်ဆိုလို့ရှိရင်ကုံစီတွေကကိုဖက်ကနေတချို့ဝင်လာနိုင်ကြရှိတယ်ပြီးတော့အဲ့ဒါကိုအဲ့ဒီအခုခွင့်မဲ့125ဆိုတာကိုဟိုအစိုးရပဲကင်မလားအဲ့ဒီဟိုကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရပဲအခွန်ကောက်မလားအဲ့လိုပဲလုပ်မလားမသိဘူးဒီ125ရပ်ခွင့်တယ်ဆိုရင်လည်းဟိုနည်းနည်းပါးပါးပေါ့ကုန်စီကဟိုအဓိကနံပါတ်ဆက်တယ်မကောင်းလုံးဝမကောင်းတောင်ကြီးကမှတ်နေတာပြီးတော့မှဒီချင်းချူဟောအပေါက်ခွင့်နေတဲ့ရဲ့အဲ့ဒီအပေါက်ကြီးခွင့်ခွင့်ကုန်စီကတော့ချင်းချူဟောတော့ပဲများတယ်
မြန်မာပြည်အရှေ့မြောက်ပိုင်းနဲ့ချိတ်ဆက်မဲ့ရထားလမ်းပိုင်းကိုလည်းတရုတ်ယူနန်အစိုးရကလင်းချမ်းခရိုင်ထဲမှာပဲတိစောက်ပြီးဆိုတာကိုပြီးခဲ့တဲ့လကကုံစီပြဝဲတစ်ခုလုပ်ပြီးတော့ထုတ်ပေါ်ပြောခဲ့ပါတယ်ဒီပွဲကိုလက်ရှိမြန်မာစစ်ကောင်စီရဲ့စီးပွားကူးသန်းဌာနကတာဝန်ရှိသူတချို့လည်းတက်ရောက်ခဲ့တာပါကိုကန့်ဒေသကလက်ရှိရှိပြီးသားချင်းရွှေရော်ဂိတ်နဲ့အပိုင်းအခုလိုနောက်ထပ်ဂိတ်သစ်တစ်ခုကိုဆောက်လုပ်နေပြီမဲ့တရုတ်မြန်မာကုံသွေးရေးမှအဓိကကျတဲ့မူဆယ်105မိုင်ကုံသွေးရေးဂိတ်လောက် တော်လာလွယ်ကူမှာမဟုတ်ကြောင်းရှမ်းပြည်ရောက်ပိုင်းကုံစီပို့ဆောင်ရေးအတင်းတာဝန်ခံဆိုင်းဘုံမြင့်ကပြောပါတယ
်အလို့တော့အဲ့လိုနန္ဒဆွတ်တယ်နေရတော့သိဖြစ်နေတော့ဆိုတော့ကုံစီစီစဉ်မှုမှာအဓိကတွဲကခုနကအဓိကနံပါတ်၁ကြတော့အဲ့ဘက်က၁၂ပိတ်နဲ့တွားလို့ရအဲ့တော့ကုံစီစီစဉ်မှုနေရတွဲတွားလို့မရရင်မဖြစ်နိုင်ဘူးဒီကဒီမူတယ်ပေါ့ဗျာမူတယ်ကြီးကျဲကောင်းရွှေလေးမူတယ်မဝင်ပေါ့ပြတန်းကျော့ပေါ့ကွာအဲ့ကူပေါ့ငါးမိုင်ထွက်လာပြီးဒီနေ့လေးနိုင်ဆိုရင်နောက်တစ်မိနစ်ဆိုရင်ကျွန်တော်မန်းလေးရောက်ပြီလို့အဲ့လိုအနေထားမျို
းအခုဂိတ်အစ်စ်စောင့်နေတဲ့မိုင်းတိုင်း BB 195နဲ့131နေရာတွေမှာတရုတ်က2020နိုဝင်ဘာနဲ့ဒီဇင်ဘာလမှာချန်စီယိုကျူးကျော်ကာယံခဲ့လို့လောက်ကင်အုပ်ချုပ်ရေးအဖွဲ့တွေကကန့်ကွက်ခဲ့ဘူးတာလည်းရှိပါတယ်ရှမ်းပြည်မြောက်ပိုင်းကွန်းလုံတရာစီမံကိန်းချင်းရွှေဟွာကနေလာရှိုးအထိအမြန်ရထားဖောက်ဖို့စီမံကိန်းတွေကိုလန်ချန်ခရိုင်အစိုးရက2018ခုနှစ်တည်းမှာမြန်မာအစိုးရကိုတင်ပြခဲ့တာပါဒါရီယာတရုတ်အစိုးရရဲ့ BRI စီမံကိန်းတွေကစိတ်တပိုင်းလည်းဖြစ်ပါတယ်လာရှိုးမြို့နဲ့လန်ချန်အကြားချစ်ကြည်ရေးခီးသွွားလုပ်ငန်းအကောင့်ထယ်ဖော်ဖို့လည်းမြန်မာအစိုးရနဲ့2018မှာသဘောတူလက်မှတ်ရေးထိုးတော့ပါတယ်ခင်ဗျာ
ကောင်းမြတ်သူပြောပြသွားတာပါ VOA ကနေခြားသာပရိနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကနေခြားသောရင်းနဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိ line meter 31 32နဲ့52တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာပြည်မှာလူမျိုးရေးအခြေခံတဲ့လက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတာတွေကိုညီကုန်းချုပ်ဖို့အတွက်လူမျိုးရေးအဓိကထားတဲ့စနစ်ကိုဖြေဖျောက်ဖို့လိုပါတယ်ဒီအကြောင်းကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာပြည်မှာနိုင်ငံသားဖြစ်ရေးအခြေခံအခွင့်အရေးနိုင်ငံရေးစတဲ့အရေးကိစ္စတွေမှာလူမျိုးရေးဟာအဓိကဖြစ်နေတယ်လို့ Belgium နိုင်ငံ Brussels မြို့တော်အခြေစိုက် ICG International Crisis Group ကဆိုပါတယ်လူငယ်တဲ့နေ့ဩဂုတ်လ28ရက်နေ့ထုတ် Ethnicity and Conflict သုံးသပ်ချက်စာရမှာဖော်ပြထားလာပါပဲလူမျိုးစုံနေထိုင်တဲ့တိုင်းပြည်မှာလူမျိုး135မျိုးရှိတယ်လို့ကိုလိုနီခေတ်ကစာရင်းလုပ်ထားပါတယ်ဒီစာရင်းကိုအခုတည်းကအသိအမှတ်ပြုထားပြီးမဲ့သုံးမရနိုင်လောက်အောင်အလွန်တရာရှုပ်တွေးပြီးအဓိပ္ပာယ်ကင်းမဲ့နေတယ်လို့ဆိုပါတယ်လူမျိုးရေးကိုအဓိကထားတာဟာပြည်သူဘဝကိုအစိုက်အတောက်ဖြစ်စေတယ်လို့ဆိုပါတယ်လူမျိုးရည်ရွယ်အတွက်လက်နက်ကင်ကြတာမို့လက်နက်ကင်ပဋိပက္ခနဲ့လူမျိုးရေးဆက်ဆံနေတာထင်ရှားပါတယ်တဲ့နိုင်ငံသားဖြစ်မှုနဲ့အခွင့်အရေးခံစားမှုမှာလူမျိုးရေးကင်းရှင်းမှုလိုပါတယ်တဲ့နိုင်ငံရေးနဲ့ညီညာရေးဖြစ်စဉ်ကြောင့်လူမျိုးကွဲခြားမှုခိုင်မာသွားတာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်ဒီကိစ္စကိုတပီလုံးမှဆွေးနွေးပြီးခဲရခဲစေစဉ်းစားဆင်ခြင်သင့်တယ်လို့အကြံပြုထားပါတယ
်ဥရောပအခြေစိုက် ICG အဖွဲ့ရဲ့အမြင်ကိုပြည်တွင်းမှဝေဖန်ရှုတ်ချမှာသိကြပါတယ်ဒါပေမဲ့မိမိမကြိုက်တာကိုဓမ္မအဋ္ဌံကြကြလေးလာနိုင်ရင်အကျိုးရှိပါတယ်ဥရောပဒီမိုကရေစီခရီးကြမ်းမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါတယ်အသိဉာဏ်ကင်းမဲ့မှုနဲ့ယုံလွယ်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့18ရာစုဥရောပပညာရှင်တစုရဲ့သုံးသက်ချက်ဟာအခုအချိန်ထိမှန်နေတော့ပါပဲအတွေးခေါ်အသည့်အဆန်းနဲ့ကြံစားချက်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိဘဲရေသေးလိုရပ်တန့်နေတဲ့အတွေးခေါ်ကိုနိုင်ငံသားကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်။တိုင်းသားလူမျိုးများရဲ့နစ်နာချက်ကိုမဖြေရှင်းနိုင်မှုနဲ့လုံခြုံရေးမပေးနိုင်မှုဟာ လက်နက်ကင်ဆောင်ရခြင်းရဲ့အခြေခံကိုဖြစ်ပေါ်စေတယ်လို့ဆိုပါတယ်။ဒါကြောင့်လူမျိုးရေးကိုအဓိကမထားတဲ့နိုင်ငံရေးနဲ့ဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့အကြံပေးထားပါတယ
်။2008အခြေခံဥပဒေမှာတိုင်းရင်းသားလူမျိုးကွဲပြားမှုကိုအတိအမှတ်ပြုပေမဲ့အရွယ်အစားကိုလိုက်ပြီးကြီးတဲ့ဒေသကသေးတဲ့ဒေသတွေပိုးပြီးအခွင့်အရေးရတဲ့အတွက်တိုင်းရင်းသားအချင်းချင်းပြိုင်ဆိုင်အောင်ဖန်တီးတယ်လို့ဖြစ်နေပါတယ်။မကျေနပ်တဲ့တိုင်းရင်းသားဟာလက်နဲ့ကိုင်တဲ့ဤကိုသုံးနေတော့ပါပဲ။နိုင်ငံရေးအာဏာလုပ်ကြီးအုပ်ထားတဲ့မြန်မာကိုမယုံလို့လက်နဲ့ကိုင်တိုင်းရင်းသားတွေပေါ်ပေါက်လာပါလေ။2017ကဒီမိုကရေစီပြုရင်ရေးဟာတိုင်းရင်းသားတွေကျေနပ်လောက်เสียမရှိပါဘူး။နိုင်ငံလူနိုင်ငံသားအလုံးအကျုံးဝင်တဲ့အမျိုးသားပုံရိပ်အသွင်သဏ္ဍာန်ကိုဖော်နိုင်စွာမရှိတဲ့လောက်ဖြစ်နေပါသေး။ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာလူမျိုးရေးစိတ်ဓာတ်ကြောင့်ပေါ်ပေါက်လာတဲ့အုပ်စုတွေဖြစ်ပါတယ
်။လူမျိုးအခြေခံတဲ့ပဋိပက္ခသက်ဆိုးမရှိဖို့ပြုပြင်ပြောင်းလဲရေးဖြစ်စဉ်မှာအခွင့်အလမ်းပွင့်လာပေမဲ့ပြုပြင်ရေးလှုပ်တုံးမှာလူမျိုးရေးဝါဒရှင်သန်ကြီးထွားလာပါတယ်။နိုင်ငံရေးစီးပွားရေးနိုင်ငံသားဖြစ်ရေးလူအခွင့်အရေးနဲ့လက်နက်ကိုင်ပဋိပက္ခမှာလူမျိုးရေးဟာပိုပြီးအဓိကကျလာတာကိုတွေ့ရပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ပေါ်ထွက်လာတာဟာရွေးကောက်ပွဲစနစ်ရဲ့အားနည်းချက်နဲ့ရခိုင်အမျိုးသားရေးစိတ်ဓာတ်ကိုပြသတာဖြစ်တယ်လို့ ICG အဖွဲ့ကသုံးသပ်ပါတယ်။ရခိုင်တပ်နဲ့အစိုးရတပ်ကြားပိတ်မိနေသူတွေဟာဘယ်သူအားကိုးရမှန်းမသိဖြစ်လာကြပါတယ်။ဒီလိုအခြေအနေမှာမိမိလုံခြုံရေးအတွက်လက်နက်ကင်အုပ်စုဖွဲ့စည်းတာကိုမျက်မှောက်ခင့်မှာမကြာခဏတွေ့ရပါတယ်။ဒါကြောင့်လူမျိုးနဲ့ပတ်သက်တဲ့အမြင်ကိုပြောင်းလဲဖို့လိုတယ်လို့ICG အဖွဲ့ကဆိုပါတယ
်စစ်အာဏာသိမ်းပြီးနောက်ပိုင်း NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ထွက်လာတာဟာလူမျိုးရေးပြည်ထနာကိုကင်တွယ်ဖို့အခွင့်အလမ်းပွင့်သွားနိုင်ပါတယ်အမျိုးဘာသာသာသနာဆိုတဲ့အမျိုးသားရေးဝါဒကိုအစိုးရအဆက်ဆက်ကအကောင့်တဲဖော်ဖို့ကြိုးပမ်းတာကြောင့်အနည်း90ကျော်ပြည်တွင်းစစ်ဖြစ်နေတာလို့ NUG ကဆိုပါတယ်ပြည်တွင်းစစ်ကိုအဆုံးသတ်ပြီးတိုင်းရင်းသားအားလုံးငြိမ်းချမ်းစွာရှင်တွဲနေထိုင်တဲ့ပြည်တော်စုကိုတည်ထောင်လို့ရင်အမျိုးဘာသာသာသနာကိုအခြေခံတဲ့အမျိုးသားရေးဝါဒကိုစွန့်လွတ်ရပါလိမ့်မယ်။ဒါမှသာတိုင်းရင်းသားအားလုံးလူလားနေတဲ့ Federal Democracy ပြည်တော်စုကိုတည်ထောင်နိုင်လိမ့်မယ်လို့ NUG ကယူဆပါတယ်။စစ်အာဏာသိမ်းမှုကြောင့်အရင်ကရှိခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့PDF PDF ကာကွယ်ရေးတပ်တွေမဟာမိတ်အဖြစ်ပူးတွဲလှုပ်ရှားနေတာ Federal ပြည်တော်စုတပ်မတော်ပေါ်ထွန်းမယ်အလားအလာဖြစ်ကြောင်း Federal ပြည်တော်စုရေးရဝန်ကြီးဌာနကထုတ်တဲ့ Federal စာဆောင်မှာအကျယ်တဝင့်ဆွေးနွေးထားပါတယ်စစ်တပ်ကလူမျိုးရေးဝါဒကျင့်သုံးလို့တိုင်းရင်းသားကလူမျိုးရေးဝါဒနဲ့တုံ့ပြန်နေတာကို Federal စနစ်ကဖြေရှင်းနိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကယုံကြည်ကြောင်းဖော်ပြထားပါတယ်ခင်ဗျာ
ဝန်ခံပတ်စင်တင်ဆက်တဲ့မြမရေး30ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကိုဗစ်ဖြစ်ပြီးအိပ်မရတာအကြောင်းကိုပြောပြထားပါတယ်ဒီအကြောင်းကိုတော့ဩစတြေးလျခြေစိုက်စိတ်ကျမကြီးအထူးကူသမားတော်ကြီးဒေါက်တာရေမွန်တင်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကုဆရာဝန်ကြီးဒေါက်တာရေမွန်တင့်ဝေခင်ဗျာကိုဗစ်ဒီတစ်ခါဖြစ်အပြီးမှာပေါ့နော်နောက်ဆက်တွဲတွေတော်တော်ခံစားခဲ့ရတဲ့နေရာမှာလူနာတချို့မှာဆရာကြီးဒီညအိတ်လို့မရတဲ့အနေအထားမျိုးဖြစ်တယ်လို့တော်တော်များများပြောကြရတယ်ဆရာအဲ့ဒါကအဓိကဘာကြောင့်ဖြစ်ရပြီးတော့ဘလို့မျိုးပေါ့နော်တက်တောင်လုံနိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာမို့အရေးကြီးဆုံးဆိုရင်ဆရာဘာဆရှင်းပြခြင်းလဲ
ကျွန်တော်တို့လည်းပဲဒီစားရဒီစားရပေါ့လေကျွန်တော်တို့နဲ့ဆက်သွယ်တဲ့လူမျိုးရှိတယ်မိတ်ဆွေအပေါင်းအသင်းတွေရှိတယ်အခုပြောတဲ့အချက်ကတော်လေးအရေးကြီးတဲ့အချက်ဖြစ်တယ်ပေါ့နော်ကိုဗစ်ကတော့သူအင်မတန်ကြောက်စရာကောင်းတဲ့ယောဂါဆိုးကြီးပေါ့လေအဲ့ဒီကနေပြီးတော့ကံကောင်းထုံးမှပြီးတော့ပြန်လည်ပြီးတော့ကောင်းမှုလာတယ်မထားပါတော့လေအဲ့နော်ဒါပေမဲ့သိလည်းမသိကြသေးဘူးဘယ်ချိန်ပြန်ဖြစ်မှဆိုလည်းမသိကြဘူးအဲ့လိုဖြစ်တဲ့အချိန်မှာလူတော်တော်များများအိပ်မရဘူးတချို့ဆိုလို့ရှိရင်ပြောတယ်လေလွန်ခဲ့တဲ့တစ်ရက်သုံးရက်မှာနိုင်ဘယ်တော့ပဲအိပ်လို့ရတယ်ပေါ့လေဘလို့ပဲချူစာချူစာအိပ်လို့မရဘူးဆိုတော့ဒါကဘာပြလဲဆိုတော့ခြောက်ချားတာကိုပြတာအစ်စဖို့ဆိုရင်ကောင်းမှုအိတ်တိုင်ဖို့ဆိုတာကစိတ်ဤချမ်းသာခြင်းကိုယ့်ရဲ့ကြံ့မာခြင်းနဲ့ညီညွတ်တဲ့လူကမှအိတ်လို့ရတာပေါ့အဲ့တော့အိတ်ခါဒီမှာတနေကုန်ပင်မနာတွေကိုဖြေလျှော့ပြီးတော့မှအနာပြီးတဲ့နေအိတ်ရမှာအုံနောက်ကလည်းပဲကြည်လင်လာမယ်အောက်ဆီဂျင်နေတဲ့ဖြစ်မယ် နှုံးနေအတွက်လန်းလန်းဆန်းဆန်းနဲ့စစ်ပြီးလောက်ကန်ကိုရမယ်အခုကကွာ၆ချားနေတဲ့ခါကျတော့ကြောက်လန့်နေတယ
်ဟုတ်ကဲ့ဆရာကြီးခုနကဒီပြန်ဖြစ်မှာမသေးကြတဲ့အတွက်စိုးရိမ်တာအပြင်းပေါ့နော်နောက်ထပ်ရောဆရာကြီးအဓိက၆ချားစီတာလည်းရှိသေးတာ
ကြောက်လန့်တဲ့သဘောကလည်းပဲဘေးရှင်ဘာဖြစ်မှာဆိုတော့မသိနိုင်တဲ့သဘောကအသေးကြီးကြီးတယ်ဒီကိုဗစ်ဆိုတဲ့ရောဂါရဲ့ဇိုးကြီးဟာကျွန်တော်တို့တစ်သက်တစ်ခါပေါ့လေအခုကတော့ pandemic လည်းဖြစ်နေတယ်ဒီအဆက်ဆက်မှာလည်းပဲကိုတို့ကကြောက်ကြီးယောဂါဖြစ်တာတို့အမျိုးစုံပေါ့လေ
ဟုတ်ကဲ့ကမ္ဘာကယောဂါကြီးပေါ့ဆရာနော
်ဟုတ်ကဲ့ကမ္ဘာကယောဂါကြီးဖြစ်ခဲ့ပြီလူတွေတော်တော်များများဆုံးသွားသွားတယ်ကျွန်တော်တို့တစ်သက်တာမှာဒီအချိန်မှာတို့အရေးကြီးအဲ့ကိုဗစ်ဆိုတာလူငယ်ရောလူကြီးရောကျွန်တော်ခံစားရတဲ့ခါကျတော့ကျွန်တော်မြန်မာနိုင်ငံမှာလည်းသူတော်တော်များများထိပါသွားတယ်ပေါ့လေအဲ့တော့ဆုံးသွားသွားတယ်ပေါ့နော်အဲ့ဒီရဲ့ဟာကိုသိတဲ့ခါကျတော့ဒီယောဂါကြီးကိုကိုယ့်မကူများရနိုင်ဖို့အနေထားရှိလာလူတွေကတော့ကြောက်တာပဲလေကြောက်ပြီးတော့တကယ်တမ်းဖြစ်လာတဲ့ခါကျတော့အိုဘော်ဖွင့်ဖြစ်လာတော့ပေါ့ဗျာ
ဟုတ်ကဲ့မနိုင်မနေ
ဟုတ်ကဲ့ဘာလို့ဆိုတော့အခုခေတ်ကတော့အရင်တည်းကမတူတာက Facebook တွေကလည်းပဲ Social Media လည်းပဲတစ်ချိန်လုံးနေ့စဉ်ရက်စက်ဖြစ်တဲ့ဟာတွေပေါ်ပြနေတဲ့ခါကျတော့ကိုယ်မှာများဖြစ်လာတယ်မလားကိုယ်စိတ်ထဲမှာခံစားရတယ်အဲတချို့ဆိုလို့ရှိရင်လည်းဥမာဒီဖြစ်သွားပြီမတတ်တယ်တော့ဘူးနော်ဖြစ်တဲ့ချိန်မှာလည်းပဲစက်ကမလားဘာဖြစ်နိုင်လဲပေါ့လေဘယ်ချိန်မှာများအသက်ရှူကျက်သွားမလဲအောက်ဆီဂျင်မရပါမလားဆေးရုံမှာတက်ရပါမလားဆေးရုံတက်တဲ့ခါမှာ ventilator မှာရှိပါမလားပိုဆိုးတာကအခုချိန်မှာဒီ political situation နဲ့အကြောင်းလူတွေကဆေးုံတက်ခွင့်မရတာလည်းရှိတယ်ဆေးကုသခွင့်မရတာလည်းရှိတယ်ကုသပေးမဲ့ဆရာဝန်တွေလည်းတချို့မကုသပေးနိုင်တဲ့အခြေအနေတွေလည်းရှိတယ်ကုသပေးလို့ရှိရင်အဲ့ဒီဆရာဝန်တွေမှာလည်းအဖြစ်ဖြစ်တဲ့နေထားလည်းရှိတယ်ဆိုတော့အင်မတန်ဆိုးရွားတဲ့အခြေအနေပေါ့လေဒီအခြေအနေမှာဒီယောဂါကြီးခံစားရတဲ့ဥစ္စာကကြီးကျယ်တဲ့ trauma လို့ခေါ်တယ်စိတ်ဒဏ်ရာလို့ခေါ်တယ
်ဟုတ်ကဲ့အဲ့တော့ဘယ်လိုစိတ်ဒဏ်ရာမျိုးလို့ပြောလို့ရလဲဆရာကြီ
းဟိုအများလည်းကြားမှုတာပေါ့လေစိတ်ဒဏ်ရာအကြီးကျယ်ရလို့ရှိရင်post traumatic stress disorder ဆိုတဲ့လက္ခဏာတွေရရှိနိုင်တယ်။အဲ့ဒီ PTSD ဆိုရောဂါကြီးရဖို့ဆိုတဲ့လိုအပ်ချက်ကသေမင်းတကားဝါနာရောက်ပြီးတော့သေမင်းနဲ့ရေဆိုင်ခဲ့ရတဲ့အတွေ့အကြုံအဲ့ critical experience ကအရေးကြီးဆုံးပဲ။အဲ့တော့ covid ကအဲ့ဒီမှာသေမင်းတကားဝါနာရောက်ပြီးတကားလာခေါ်ပြီးတော့မှကံကောင်းထောက်မှနဲ့လွတ်ရောက်လာတယ်ပေါ့လေ။ဆိုလို့ရှိရင်လည်းအဲ့ဒီရဲ့ impact က PTSD ဆိုရောဂါလက္ခဏာတွေအများကြီးဖြစ်လာတယ်။အဲ့ဒါဘာတွေလဲဆိုလို့ရှိရင်ခြောက်ချားမယ်၊ panic ဆိုတာရင်တုံပြီးတော့လန့်ဖြတ်မယ်ခဏခဏဖြစ်တယ်။ဘာကြောင့်မှလည်းမသိဘူး။ without any precipitant
ကျိုတင်လက္ခဏာမပြတာပေါ့နော်
။ဟုတ်ကဲ့။ထိုင်နေရနေပြုံးနေခြင်းနဲ့တုံးလာမယ်။ခေါင်းတွေမူးလာမယ်လက်တွေကျဉ်လာမယ်။အဲ့ဒါကခြောက်ချားတဲ့ကြောက်လန့်တဲ့လက္ခဏာကိုပြတယ်။ဘာကြောင့်လဲဆိုတော့အဲ့လို trauma ရသွားပြီဆိုရင်ကျွန်တော်ခန္ဓာကိုယ်မှာ sympathetic nervous system တော့ရှိတယ်။အဲ့ဒီဟာကခန္ဓာကိုယ်မှာရှိတဲ့ဒီ blood pressure တို့ urinary function တို
့ဟုတ်ကဲ့ဒီသွေးပေါင်ခြင်းတို့ဒီစီလံကြောင်းတို့ပေါ့ဆရာနော်
။ဟုတ်ကဲ့။အဲ့လိုအတွင်းဟာတွေတော့ကြိုက်တွေ့ထားတဲ့ဟာစီလန်ကြောင့်တို့အဲ့ဒါတွေကိုသူအာယုံကြောင့်အတွေ့အကြုံကြောင့်ထားတာအဲ့ဒီဟာမှာထိခိုက်တယ်လို့သူတို့ပြောတယ် trauma ရသွားတဲ့ခါကျတော့အဲ့ဒါကိုထိခိုက်သွားတဲ့ခါကျတော့လက်ဖြတ်တယ်သွေးပေါင်ခြင်းတွေတက်လာမယ်သွေးပေါင်ခြင်းကျသွားမယ်ရင်းနေတုံလာမယ်အဲ့ဒီမှာကိုကပို့ပြီးလက်ပေါ်မှာပေါ့လေအဲ့ဒီဟာခံစားတဲ့တကြောင်ဟာဟတ်တက်ရတော့မှာပဲနော်ဟိုအသက်ရှူလို့မရတော့ဘူးဆိုအဲ့ဒါကိုခြောက်ချားပြီးတော့ပို့ပြီးတော့ကြောက်ပြီးတော့အဲ့ဒါတန်တရားလဲပြီးပို့ပြီးတော့ဖြစ်သွားတာဖြစ်နိုင်တယ်နော်ခုနကကျွန်တော်ပြောလို့လူကကြီးလန့်စားစားလို့ဘေးချိန်မှာဘာဖြစ်မှာဆိုတော့မသိဘူးဆိုပြီးတော့ကြောက်ရက်ခတ်ပြီးတော့ restless ဖြစ်တာလည်းဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီ8တဲ့ခါကျတော့ဒါတွေအကုန်လုံးကလာထိလို့တာပါဆရာနော
်ဟုတ်ကဲ့အဲ့ဒီလက္ခဏာတွေခံစားနေရတဲ့ခါကျတော့နော်နောက်တစ်ခုကလည်းပဲ8တဲ့ခါမှာလည်းပဲခုနကခံစားခဲ့တဲ့ trauma ကြီးကိုပြန်ပြီးတော့ခံစားတဲ့ဘောမျိုးအိမ်မက်ထဲမှာအိမ်မဆိုးတွေမက်မယ်ဥပတောင်မြင်ကြီးကနေအောက်ကိုကျလာပြုတ်ကျလာပြီးတော့ခါတယ်လက်လက်ထက်လက်တဲ့ဟိုတီလူမျိုးဘဖြစ်တဲ့ဟာကိုအဲ့ဒါကတော့ဖြစ်ခဲ့တဲ့ trauma ကိုပြန်ပြီးတော့ reliving လို့ခေါ်တယ်အဲ့ဒီဟာကိုပြန်ပြီးတော့ခံစားနေတတိတပုံနဲ့အိမ်မက်ထဲမှာအဲ့ဒါပြန်ထွက်လာလို့ရတဲ့ခါကျလို့ရှင်လည်းပဲဇောချွေးကြီးပြန်ပြီးကြောက်လာပြီးတော့တကယ်ပဲကိုဖြစ်နေလို့ခံစားရတယ်ပေါ့လေအဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဒီအဲ့လိုမရဘူးဆိုတဲ့ဥစ္စာကခုနကကျွန်တော်ပြောလို့လေအဲ့လိုမရဘူးဟာကြံ့ကြံ့မှန်မှန်နဲ့စိတ်လက်ပြောရှင်းမှအဲ့လိုရမယ်အခုဒီမှာကျတော့ခံစားမှုတွေကများနေတယ်အဲ့ဒီခံစားမှုကလည်းအိတ်တာကိုအတောက်ရှက်ပေးတယ်အဲ့လိုမရဘူးဆိုတာအဲ့ဒါပါပဲအဲ့တော့တချို့ကလည်းပြောတယ်ပေါ့လေကိုဗစ်ပြီးတဲ့နောက်မှာတော်တော်များများကလုံးဝအဲ့လိုမရဘူးဆိုဘယ်လိုပဲကြိုးစားကြိုးစားအဲ့လိုမရဘူးဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သူသိကြတယ်ဆိုတဲ့ဘောပေါ့လေ
ဟုတ်ကဲ့ဆရာနောက်ထပ်ရောအဓိကဖြစ်စေတာရှိသေးလားဆရာ
ခုနစိတ်တရားဖြစ်တဲ့အချိန်မှာ compounding factor ဆိုတာလေပိုဆိုးစေတဲ့အချက်ကလက်ရှိနိုင်ငံရေးအခြေအနေပေါ့လေကျွန်တော်တို့ military coup နော်စစ်အာဏာသိမ်းပြီးတကာလမှာဖြစ်တဲ့အဖြစ်ပြက်တွေပေါ့နော်လူတွေလူငယ်လေးတွေအဖမ်းခံရတယ်ဟိုအမျိုးစုံပဲဗျာနေ့စဉ်ရက်ဆက်ဖြစ်နေတော့လူတွေရဲ့ sense of security ကမရှိတော့ဘူးကိုယ့်အိမ်မှာကိုယ်နေရင်းနဲ့လည်းပဲဘာဖြစ်မှန်းဆိုတော့ကြောက်လန့်နေရတာရှိတယ်တချို့လက်ကိုတွေ့ကြုံတွေ့ခဲ့ရတယ်တခါကိုယောဂဖြစ်ပြီးခုနအောက်ဆီဂျင်တွေပြတ်လက်တာလို့တချို့ဆုံးသွားပြီလို့ကြားလိုက်တယ်အဲ့လို very very sad situation လေလူတွေကခံစားရတော့ဒါကမိသားစုတစုတည်းတိမကဘူး သူနဲ့ပတ်ဝန်းကျင်မှာပတ်သက်တဲ့မိတ်ဆွေပေါင်းစည်းနဲ့အရမ်းကခံစားရတယ်။အဲ့ဒီဟာတွေကိုစုပြုံပြီးတော့ compounding factor လို့ခေါ်တယ်ဗျာ။စုပြုံပြီးတော့ဖြစ်တဲ့ခါကျတော့ trauma ရဲ့ impact တွေအမှုကကြီးကျယ်လွန်းအားကြီးလို့ဒီ PTSD ဆိုတဲ့ယောဂါကနော်ဟိုအရင်တော့ကတော့ဒီ PTSD ရဖို့ဆိုလို့ရှိရင်စစ်မြေပြင်မှာသွားတဲ့စစ်သားတွေပေါ့ဗျာ။ကြီးစားနေကြမှာပြင်းရင်လွှမ်းရင်ပြင်းရင်လွှမ်းရင်လည်းအသက်ကနေကံကောင်းထောက်မှပြီးလွတ်လာတဲ့လူကအဲ့ trauma ရတယ်ပေါ့။အဲ့ဒါကိုကျွန်တော်တို့ကအရင်တော့ PTSD လို့ခေါ်တယ်။အခုဒီမှာလည်းအလားတူအတွေ့အကြုံအလိုဖြစ်နေတယ်။အဲ့ဒီလိုရတဲ့ပြဿနာကိုအဲ့လိုမပြောဘူ
း။ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
။ဘာစင်ဂျမိုင်းကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR Window သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒီကတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ထန်တလန်မြို့ရဲစစ်ကောင်စီတပ်ကလက်နက်ကြီးပြလို့လူထုတထောင်ခန့်အိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဆိုတဲ့သတင်း၊ကရင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့အကြားမှာတရက်ထက်တရက်တိုက်ပွဲတွေပိုစိတ်လာနေတယ်ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟောင်းမှာရင်တရင်တွေကိုစိုက်မုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ထန်တလန်မြို့အတွင်းစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်16လုံးမိလောင်ပြီးလူဦးရေ1000ခန့်နဲ့နေရာကနေအိန္ဒိယနိုင်ငံနယ်စပ်ဖက်ကိုထွက်ပြေးခိုလုံနေကြရပါတယ်။ဇတမလ20ရက်နေ့ကဒုတိယအထုပ်အဖြစ်အိန္ဒိယနယ်စပ်ဖက်ကိုထွက်ပြေးကြတာပါ။လက်ရှိမှာတော့ချင်းပြည်နယ် CNA CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတို့စစ်ရေးတင်းမာနေဆဲဖြစ်လို့ထန်တလန်မြို့နေလူဦးရေ1000နီးပါးခန့်ကအိန္ဒိယဘက်ကိုထွက်ပြေးတင်းရှောင်နေကြတာဖြစ်ပါတယ်။ထန်တလန်မြို့ဟာဟာခါမြို့ရဲ့အနောက်မြောက်ဘက်23မိုင်အကွာမှာတည်ရှိပါတယ်။လက်ရှိထန်တလန်မြို့ကတော့မြို့ပြက်လိုဖြစ်နေပြီးလူလည်းမရှိသလောက်ဖြစ်နေပြီလို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်ရှေ့ပိုင်းကျိုင်းတုံချေစိုက်ထရီကန်တိုင်းကနေတချီလေးမြို့နယ်ထဲမှာရှိတဲ့ပြည်သူစစ်စည်ရင်တွေကိုကောက်ယူပြီးစစ်ကောင်စီတပ်မှရင်အားဖြည့်ပေးဖို့ပြည်သူစစ်ကောင်းဆောင်တွေကိုတိုင်းမှုကတောင်းဆိုလိုက်တယ်လို့သိရပါတယ်။စက်တင်ဘာ19ရက်နေ့ကတချီလေးမြို့တွင်းမှာရှိနေတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုခေါ်ယူတွေ့ဆုံပြီးထောက်ပံ့ရေးပစ္စည်းတွေပေးအပ်စဉ်အင်အားဝိုင်းဖြည့်ပေးဖို့ပြည်သူစစ်တပ်ဖွဲ့တွေကိုထရီကန်တိုင်းစစ်ဌာနချုပ်တိုင်းမှုပုံမှုချုပ်မျိုးမင်းထွန်းကပြောပါတယ်။တချီလေးမြို့မှာလူထုကနေဖွဲ့စည်းထားတဲ့ပြည်သူစစ်လက်နက်ကင်တွင်ပြောင်းပြည်သူစစ်တပ်ကဖွဲ့စည်းပေးထားတဲ့နယ်ကြားဆောင်တပ်ပြည်သူစစ်စတဲ့ဖြင့်ပြည်သူစစ်အဖွဲ့ပေါင်း35ဖွဲ့ထက်မနည်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်
စစ်ကောင်စီတပ်နဲ့ချမ်းဆောင်တပ် BGF ဖူးပေါင်းတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်တို့အကြားအခုလအတွင်းတိုက်ပွဲပိုစိတ်လာလို့ပြီးခဲ့တဲ့လတွေထက်တိုက်ပွဲအကြိမ်ကြီးပိုများလာနေပါတယ်စက်တင်ဘာလ1ရက်နေ့ကစပြီး15ရက်နေ့အထိနှစ်ပတ်အတွင်းမှာပဲထိတွေ့ပစ်ခတ်မှု122ကြိမ်ရှိပြီးစစ်ကောင်စီ BGF ဖူးပေါင်းတပ်ဖက်က90ဦးသေဆုံးပြီး62ဦးထိခိုက်ဒဏ်ရာရရှိသွားပါတယ် KNU KNLA တပ်မဟာ5ဖက်ကလည်း5ဦးကျဆုံးပြီး25ဦးဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံလူထု4ဦးသေဆုံးပြီး18ဦးဒဏ်ရာရရှိတယ်လို့ KNU ထုတ်ပြန်ထားတဲ့တိုက်ပွဲစီးရင်အရာသိရပါတယ
်မွန်ပြည်နယ်ရေးမြုပ်နယ်တွင်ချောင်းတောင်တရားလုံချုံရေးကင်းတဲကိုလက်ပစ်ပုံးနဲ့လာရောက်ဖောက်ခွဲတူတူကိုစစ်ကောင်စီတပ်ဘက်ကပြန်လည်ပစ်ခတ်လို့တေဆုံးသွားပါတယ်စက်တင်ဘာ20ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာပါစက်တင်ဘာ18ရက်နေ့တုန်းကလည်းရေးမြုပ်နယ်တောင်ပိုင်းခေါ်စာမြုပ်နယ်ကပြဝရွာကြားကမိုင်ထဲဆက်တွယ်ရေးတာဝါတိုင်တစ်ခုနဲ့ရေးမြုပ်ရှစ်ဖက်ချမ်းကြောက်မြင့်ချောင်းကျေးရွာနီးကမိုင်တဲတာဝါတိုင်တစ်ခုတို့ကိုရေးမြုပ်နယ်ပြည်တုကာကွယ်ရေးတပ်YPDF ကဖောက်ခွဲခဲ့ပါသေးတယ်ဖောက်ခွဲမှုပောက်ကွဲမှုတွေကြောင့်လက်ရှိမွန်ပြည်နယ်တောင်ပိုင်းရေးမြုပ်နယ်အတွင်းမှာစစ်ကောင်စီတပ်ရဲတပ်တို့ကလုံခြုံရေးတိုးမြင့်ချထားပြီးလမ်းတော်လမ်းလာတူတွေကိုစစ်ဆေးမှုတွေတိုးလှုပ်လာနေပါတယ
်ရခိုင်ပြည်စစ်တွေမြို့မှာ COVID-19 စီးကံလိုက်နာမှုပြက်ကွက်တဲ့အတွက်စက်တင်ဘာလအတွင်းဖမ်းဆီးခံရသူပေါင်း80ကျော်ရှိပြီလို့သိရပါတယ်စက်တင်ဘာလ19ရက်နေ့ကစစ်တွေမြို့မေယူလမ်းရှိ Rock and Roll ဆိုင်မှာလူစုလူဝေးပြုလုပ်နေတဲ့သူနဲ့ဆိုင်ရှင်အပါအဝင်လူ14ဦးကိုဖမ်းဆီးခဲ့တယ်လို့ပြည်နယ်ကောင်စီကထုတ်ပြန်ထားပါတယ်လက်စမ်းပိုင်းကလည်းစစ်တွေမြို့မှာလူစုလူဝေးပြုလုပ်တယ်ဆိုပြီးအယောက်60ခန့်ကို
the Bawa Bian Ye Saya, Siman Kankwe Pomane, Yetapwega, Pansi Ye Ukeba Dide, Rokhain Pine, Gobita Dia Lima, Tezondu Lia Lize, Li Ushiwi, Gusa Kaya Dubang, Lidham Chaya Jo, Shikebare, Lashi Chema, Gusamu, Yojane Bime, Maposa Jabone, the Saya Riga, Topian, Hare Gobisika, Nugu, Lena Jabu, Jamaye Wuntan Riga, three Bini Jabare.
Gobisa Goyoka, Gusa Kaya, Greeny Sipe Shang, do at where, say one at the Chalu, at the Kuni de Go, Nanganaka, Kuni, Bay, a poor seed rega, Nesa Pietjo, a Kuni de Pepo, Greeny, Rumu, Dim Puekun yet, KCS and got down so like Bare. September second. ยันนี่ตรงกับทุบยันตองสู่ไล่ตาบาสิกองสิเลี่ยวคันจำมาเยวินจีฐานะกับกรณีปีขอกระยาปีเนี่ยมาโกวิกูเซคันยาดูพาสองมิวเนี่ยมันเซโกยาวเมเซมันเซชาวยาวเลยกองมาเซเชียวดีโมสูมาเลยยาวสุสุปองดีปิลูนาคุณเซคุณเนี่ยเนี่ยเตซงดูเนี่ยชีเดลูสูบิเมตุกขาเดสคันกับกูเซคันยาดูงาเซจอสิงกูโดแทดดึงพอบยาทาชิมชีบาบู
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာစစ်ပွဲတွေရပ်တန့်ဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်တပ်ကတော်ចောင်းသားလေးဦးကိုမကြသေးမီကထောင်ဒဏ်နှစ်နှစ်ကျော်ချမှတ်လိုက်တဲ့အပေါ်ရခိုင်မျိုးသားပါတီဗဟိုယွတ်ဝင်းနဲ့ရခိုင်ចောင်းသားတမကရူကကြေညာချက်ထုတ်ပြီးတော့ကန့်ကွက်လိုက်သလိုရခိုင်ပြည်သူတွေကလည်းအဲ့ဒီចောင်းသားတွေအတွက်စိုးရိမ်မှုတ
မြတ်သားပါတီ ANP ယူဝင်ကပြန်ကြားရဲ့တာဝန်ခံကိုစန်းထေဝင်းကအခုလိုပြောပါတယ်
ဒီဟာဒီဟိုမတရားဆန့်ကျင်ခင်ဟာမတရားတိကျတဲ့ဆန့်ကျင်ခင်ဟာဒါလုံးဝမဖြစ်တင်လက်ခံလို့မရတဲ့အခြေအနေဖြစ်တယ်ဘာလို့လဲဆိုတော့သူကဒီလူတွေဘက်ကနေရက်တည်ပြီးတော့ဆန္ဒထုတ်ပေါ်ခဲ့ကြတယ်တောင်းဆိုခဲ့ကြတယ်ဒါပေါ်အစိုးရကမလိုက်ပြီးရတဲ့ဒီသူတို့ကိုမတရားဖမ်းဆီးတာလေအခုဆိုလို့ရှိရင်ထောက်တယ်နေရှေ့ချမှတ်တာပဲဖြစ်လို့ဒါတွေကလုံးဝမဖြစ်နိုင်ဘူးအဲဒါမှမဟုတ်ကျွန်တော်တို့ကပြည်ထောင်တန်းနဲ့ကန့်ကွက်ရှုံ့ရှားပါ
ထောက်တန်းဆန့်ကျင်ခင်ရသူတွေကတော့ကိုဦးဆန်းနိုင်ကိုမြဲစိုးဝန်ကိုကောက်ထွန်းနိုင်ကိုကျော်နိုင်ထဲတို့ဖြစ်ကြပြီးသူတို့ကိုနိုင်ငံတော်အကျဉ်းချုပ်ပြက်စင်မှုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုပုံမှားတွေနဲ့မကြသည့်မိကထောက်တန်းနှစ်နိုင်ခွေချမှတ်ခဲ့တာပါလူအခွင့်အရေးမျက်တံသူမြောက်ကွန်ရဒါရိုက်တာဦးမြထွန်းကလည်းဒီလိုထောက်တန်းချမှတ်တာဟာလူအခွင့်အရေးရှုတ်ဖောက်မှုတစ်ခုဖြစ်တယ်လို့အခုလိုပြောပါတယ
်ဒီကျောင်းသား၄ယောက်ကနေပြီးတော့ဒီမြန်မာတက်မလို့ရဲ့လူအခွင့်အရေးရှုတ်ဖောက်မှုပြည်ရဲ့မှုကျူလာမှုတွေကိုပြည်သူတွေအပေါ်မှာနောက်ထပ်ပြီးတော့ကျွတ်လာရအောင်ဆိုတော့သူတို့ဆန္ဒပေါ်တော့တာပဲဖြစ်တယ်အဲ့လိုဆန္ဒပေါ်တော့တဲ့ဟာကိုလည်းသူတို့ဘုံမအမျိုးမျိုးတက်ပြီးတော့သူတို့ကိုထောက်ပြရဲဆိုတော့ဒါကတော့နည်းနည်းလွန်ပါတယ်ဒါလူခွေကိုထောက်ပြတဲ့စောင်းသားတွေကိုသူတို့ဖမ်းတယ်ချို့လို့ဆိုတော့သူလေးလူခွေသူပေါ့တော့ကိုဘယ်လိုပြောချင်လဲ
သူတို့ကလွန်ခဲ့တဲ့နိုင်အော်တိုဘာလအတွင်းကရခိုင်တက်တော်အေအေနဲ့အစိုးရတက်တော်အကြဖြစ်ပေါ်တဲ့တိုက်ပွဲတွေမှာအရဲသားတွေထိခိုက်မှုရှိတာနဲ့အိုးအိမ်ဆန့်ခွာနေကြရတဲ့အတွက်ထိုးစိုက်တွေရဲ့ဖို့အစိုးရကိုဆန္ဒထောက်ပါခဲ့ကြတာဖြစ်ပါတယ်ထောက်ချခံရတဲ့ကြောက်သားတွေကိုပြန်လွှဲမြောက်စေချင်တယ်လို့ကိုစန်းထေဝန်ကအခုလိုစပြောပါတယ
်သူတို့ကမနစ်ကဒီအော်တိုဘာ19ရက်နေ့ကလေးကနေပြီးတော့ခေါင်းချုံမှာချုံနောင်ထားရပေါ့နော်ဆက်တလားကြော်အကြမှာကျွန်တော်ကပြန်လွှဲလာမီတော့ထင်တာပါဗောလေပြန်လွှဲနေချင်တာပေါ့အဲဒါပေမဲ့သူတို့ကဒီဗီဒီယိုconferencing နဲ့ရုံးထုတ်ပြီးတော့တရားမှလည်းမသိတတ်ကြတဲ့သူတို့ကိုထောက်တယ်နှိရှိစားပလိုက်တယ်အခုလည်းကျွန်တော်တို့ကသူတို့ကိုပြန်ပြီးတော့လက်လာပြင်မှာဖြစ်န
ေ ANB ယူဝင်ကထုတ်ပြန်ချက်မှာဒီလိုလောက်ရဲ့ဟာအာဏာရှင်တွေရဲ့ဥပဒေမဲ့လောက်ရဲ့ဖြစ်ပြီးမတရားပြည်တန်ရှမဲ့ခရမအမျက်ဆုံးလွှဲပေးဖို့တောက်ဆိုထားတယ်လို့ပွန်လော့မြန်သာမှုမရှိတဲ့ဒရခွန်ကရှမဲ့တဲ့ဆုံးဖြတ်ချက်တွေကိုလက်မခံနိုင်တဲ့အတွက်ပြန်ပြန်ထန်ထန်ကန့်ကွက်တယ်လို့ရခိုင်ကျောက်သားသမဂ္ဂကရင်ကရှမဲ့လည်းဖော်ပြထားပါတယ
်ဆက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIOKA ဌာနချုပ်လိုင်စာအနီးကCOVID-19 ရောဂါကာကွယ်ရေးစင်တာနဲ့ပြည်သူတွေနေတဲ့မိုက်ဆပ်ပါရွာတွေကိုစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ KIOKA ကပြောပါတယ်။အဲ့ဒီအကြောင်းကိုတော့အမီကစူးစီးထားပြီးနမ်ဟောမ်ကနေတင်ဆက်ပေးပါမယ်ရှင်
။စက်တင်ဘာလ15ရက်ညနေပိုင်းကကချင်လွတ်လပ်ရေးအဖွဲ့ KIA ဌာနချုပ်အနီးကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။အဲ့ဒီအကြောင်းကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုစပြောပါတယ်
။ကျွန်တော်တို့မိတ်ဆက်ပါကိုဗစ်ရောဂါကာကွယ်ရေးချုပ်ရဲ့စံတာပေါ့။အဲ့ဒီနားမှာနှလုံးကြောက်တာရှိပါတယ်။ဒါကတော့ကျွန်တော်တို့ပြည်သူလူထုရှိတဲ့နေရာယူဝါလည်းဖြစ်နေတယ်။နောက်ခုနပြောလို့ကျွန်တော်တို့ရဲ့ယောဂတင်းချုပ်နေတယ်လည်းဖြစ်နေတာကျွန်တော်တို့ကေကေတက်ခါနေလည်းမရှိပါဘူးဆိုတော့အဲ့ဒီပြည်သူလူထုရှိတဲ့နေရာတို့ကြည့်ကြည့်သားနဲ့အဲ့ဘက်မှာအဲပြတ်မှတ်ထားပြီးမှအဲတိတ်တာတော့အဲမေကွန်းထုတ်စရာရှိပါလား จำเนี่ยมาแล้วจุดนั้นเป็นมาจากสุดาแล้วจุดนั้นเป็นมาจากบ้านมาเปลี่ยนเปลี่ยนเสียมเชื่ออันนั้นเต็งสิทธิ์ก็คุณลุงมีกบิสเซนจ่าเล็บเชียอยู่ลุทุเล็บเชตเนียโก้เล่นหน้าจีเวเน่เปิดตาฮะเล่นนายแม่สีกันเวโก้ชูเผาตาเชตเลวบ่มูจีโนบุกะสับโยบาร์เลยคุณอาเปลี่ยนบอกปีตุลุทุสีเดนเนียมาถึงยันดันปิดตาแล้วที่ตาเดียเล่นนายแม่สีกันโก้เนี่ยชูเผาตาเนื้อเปลี่ยนเปลี่ยนบาร์เลย นั่นก็คือเราไม่ได้เนี่ยแหละหมอกว่าน้องเอเวจีเนี่ยแหละหมอกว่าที่เรียนนั่นเนี่ยมันติดตาเราที่ปีตุลุทัวตัวเราซิกตุซิกตุขายยาวไปเลยน่ะปีตุลุทัวที่ลูกชายโมกุเลยที่เป็นมือวันช่างกุเลยประมาณลูกหลงยาว
มันสบายจีวันนี้ก็นัทธนเสกคนนี้มีลักษณะเสียงนี้ก็แต่เมื่อก็คุยอุ้ยชกยงตัวเพื่อเสียชกอุ้ยสามบีแค่ไอ้ทิ้งชกเนี่ยมีตัวกบินนั่งจริงโยกะก็คุยตรงเพื่อเสียชกอุ้ยลายออกไปอัดเนี่ยพี่เดลูบ่มูจีโนบุกะสับโยบาร์เลย
ทุกที่เอเดนี่ก็กูวิโยกะก็คุยที่ชงเนี่ยมีพี่บาร์เลยแต่อารมณ์ไม่ต่างกันพี่บาร์เลยแต่ไม่ต้องมาเล่าต่างกันสีบาร์เลย
เนาะตัวเล่นหาเพื่อนเนี่ยพี่บาร์เลยนะตัวเล่นอยากเพื่อนเนี่ยพี่บาร์เลยแล้วไอ้ดิลูมิโอเนี่ยมาเล่นเนี่ยชีเนี่ยพี่เดือดสุดาแล้วที่ปีตุลุทุกุเล็กก็ยุ่งใส่ด่าพี่เนี่ยน่าจะรู้กูวิโยกาตัวเล่นตัวว่าประมาณพี่ยุ่งใส่เดือดปุ่งจะพี่เนี่ยเล่นจะเนาะต้องอย่างเดียวรู้ก่อนเสียบไว้เรื่อยๆตาเรื่อยๆใจใครตาเสียเปลี่ยนมา
อายาตาเป็นมันไม่ค่อยชอบเป็นเพื่อนนี่ละเสียอายาลูกอามูไม่ชอบเป็นปีดูบันเพื่อสีดูบันเพื่อสีนี่ละแต่พอเรื่อยๆอายาตาปีดูเรื่องที่ใครเสียดานเนี่ยปีดูเรื่องมีอยู่อะไรเนี่ยในเองเรื่องเพื่อขับเพื่อสีนี่ละฮะในงานกับเจ้ามือสัญญาเดียร์ยงยอมมาอุบลีอายาเสียจะบ่มว่า crime กูจุลอย่างยอดเดือดบ่มูจีโนบุกะสบาย
อากุศลบิดเรนจินชโกน่าสนใจมาบ้างชั้นจิมพีเน่ทันดัลมิวเทสต์กังซีตระกันและนจีเน่พิคาลูลูทุตตาองค์ฮันอินเดียเนสัพเพกูทวีติงชองนิจาวาเร่ชั้นพีอิชิบายดัชเลมิวเน่ด้วยชีปิดุสตรีอาณาตินตะกูเสียงอาเพื่อวิปุตริกันไตมูกันยุนจาชาวาเร่ตลอดเช่นเดียวกูน่าสนใจจากการรอเนสัตติกาไตนาบิทาบุกัดเป็นสัตว์บินิเดไตนิตเดนลวาเร่พิบาร์เร่
นับเรื่องซีซั่นนี้เป็นส่วนใหญ่ของชุดจมากอันดับอีกหนึ่งเส้นเกี่ยวกับเราเพราะเส้นแต่งเรื่องล่าซีซั่นพิบาร์เลยฟิวิกาในชาติบริเนียไปน่าสนใจเรื่องนี้ก็สบายต่อตั้งเรื่องปีนี้บาร์เลยกูรอเรื่องเช่นเจ้ากูมาสุ่มยามงาตเล่เช่นยามพิมาพิบาร์เปล่า
ยามาปีนเรื่องเสบวยเสบวยเช่นนี้จะมาต้องลุยดีจิตาสีสามยาพูดลุยอันนี้ไปลุยลูกคุณเสียก็ไม่ชนะมินจีไม่ใช่เป็นเชลล์ก็พิจารณาไปเลยสุดท้ายในงานจีนีเวมิวมาจิมบานีเด็กกลุ่มดำกันลูกคุณกังซีเลเซ่เชจิมยาสีเวมากก็ไม่ชนะมินจีเป็นเชลล์ก็ยามาในงานลูกคุณเชนี่เสียงกันจะเต็มยาเซมาพิจารณาเกล้า และในการคู่กันเสบวยรีพบว่าในรายการนี้ยามาในงานมาปีนี้เสบวยจีพิลานายเนสโซยิจ่าเชนีพิเนวิลูตุกับพิจารณาไปเลยท่าเจ้าพิจารณามาประเด็นนี้จากการละมีด้านนิยมสุยาเอ็นยูจีป้าเอวเพื่ออารมณ์ป่าวเนในงานนี้นี่แหละเนี่ยพิชายโกลงจอยกังสีอันนี้เนี่ยแต่จะจะท้าวขันปั้นโบว์ลูตุกับใจจงเกวาร์เลยอาศัยยังจะจบันสาวยานี่เรกิสากุเลอ้อสันยาวเนี่ยกุลาดำกับพ่อเวนในงานวิปปะก็เจ็บบ่ไว้เว้นสาวยาผลลูอัดเดลูพิจารณาไปเลย เสียหน้าเต็มหมดสองตัวยี่เนี่ยจำเพิ่มบริเทมในเต็มยาพี่นี่รักกูยันหายหมดจ้ะสเปซสาวเนี่ยนี่ดังคดีนี่เรื่องตรงเดนเนลูก็ไม่ชนะมินจีเป็นเชลล์ก็จำพิวเกวาร์เลยมีมาในงานมาลุ้นและคุณส่งโชคดีรับป้าเว้ลูกคุณยี่เนี่ยลูกดาวจินสานามุสัญญาในงานก็อุบลีเรื่อยสู้ๆว่าชอบเผาคันยาเรื่อยเชนี่เรื่องกูมาจันจันทาร์เรื่อยเสียงคันจ้ากูลูกคุณยังสิ่งกูตัวก็ติดกันเด็ดเดียวกันรับเชื่อไป
อเมริกันบีรัสุมาร์โรไฟซ่ากูเฟกากเวซีอาพีนอตลงกูแต่ชาวสังกันเนี่ยแท้จุเอรีพิจารณาเนี่ยโยกะคันซานียาเรดูรีทบูจ้าอเมริกันสาสานเนี่ยเสวากูเกย์ฐานะเอฟดีเอกาปุ่นหนีลงกับเควมบิวไลบาร์เช่นเรื่องจริงโยกูมาสุมยามงเชียร์ปีเกล้าพิบาร์เลยครับเนี่ยที่นี่ไปซีซันทั่วโลกมีมุกอะไรมาพิบีโร่สบายสัญญาอินเดียริการ์โรจูเกลเนี่ยพีจีเอลยอดูพิบาร์เลย ฟิวอเมริกันแต่ยังจะต้องรีนิยาบายมีมาบ้าตาซีเซนิโกมีมาสันโอเจนิยาคูนายกันนี่เซนไอที่ไลน์ดูมีเดตงเซตเตตงเซนเนงาเซตเตเนไลน์ละมีเดตยาคูเซลูกันนี่แต่เนื้อเบเกอร์อับเชบาร์เลย VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America.